ုဒ္ဓဘာသာရဲ့အခြေခံတရားတော်များကိုဘုန်းကြီးဟောကြားလာခဲ့ရမှာယနေ့ဆိုရင်9ရက်မြောက်ရှိသွားပြီပေါ့ဒီတော့ဗုဒ္ဓဘာသာတရားမှာပြည့်စုံရမယ့်အခြေခံကျင့်ဝတ်တရား3မျိုးရှိတဲ့အထက်ကနံပါတ်1အနေအားဖြင့်ပြည့်စုံရမယ့်ကျင့်ဝတ်ဟာတရဏဂုံတရားမယ်ဗတ္တိယမှာလေနံပါတ်2ပြည့်စုံရမယ့်အခြေခံကျင့်ဝတ်ကဘာပြည့်5ပါးသီလမြဲရမယ်နံပါတ်3ပြည့်စုံရမယ့်အခြေခံကျင့်ဝတ်ကအသက်မွေးမှုစင်ကြယ်ရမယ်ဒါဗုဒ္ဓဘာသာဝင်လို့အမိခံတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒါအခြေခံပြည့်စုံရမယ်ဒါမိမိတို့ဟာဗုဒ္ဓဘာသာဝင်တယောက်ပါလို့ပြောပေမယ့်မိမိတို့မှာဘယ်လိုကျင့်ဝတ်တရားတွေနဲ့ပြည့်စုံရမလဲလို့သိတဲ့ပုဂ္ဂိုလ်ကရှားတယ်။မသိတဲ့ပုဂ္ဂိုလ်ကများတယ်။မိဘကဗုဒ္ဓဘာသာမို့သာသမီကလည်းဗုဒ္ဓဘာသာ။အဖိုးအဖွားတွေကဗုဒ္ဓဘာသာမို့သာသမီမြင့်မြင့်တွေကဗုဒ္ဓဘာသာ။တကယ်တမ်းဗုဒ္ဓဘာသာကိုမိမိတို့ချေချေမြင့်မြင့်နဲ့သိတဲ့ပုဂ္ဂိုလ်ကအင်မတန်ကိုရှားတယ်။ဒါကြောင့်ယနေ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလူကြီးရောလူငယ်ရောမိမိတို့မှာဗုဒ္ဓဘာသာတရားမှာပြည့်စုံရမယ့်အခြေခံကျင့်ဝတ်တရားလေးတွေသိထားဖို့ရမလိုအပ်ဘူးလားမှန်ပါပါတိတ်ကိုလိုအပ်တယ်ဒါကြောင့်လိုအပ်လို့ဘုန်းကြီးကအဲ့ဒီလိုအပ်ချက်လေးဖြည့်ပေးတာဗုဒ္ဓဘာသာဝင်တရားမှာအခြေခံနေအားဖြင့်တရဏဂုံတည်ရမယ်ဘုရားတရားတန်ခါယရဏသုံးပါးပေါ်မှာကြည်ညိုမှုယုံကြည်ကိုးကွယ်စည်းကမ်းမှုဆိုတဲ့တရဏဂုံတည်ရနောက်နံပါတ်1က5ပါးသီလမြဲရငါးပါးသီလဆိုတာဘုန်းကြီးတနေ့ကဟောခဲ့ပြီသူတည့်တတ်ခြင်းမှာရှောင်ကျင်ပါ၏သူစားခိုးခြင်းမှာရှောင်ကျင်ပါ၏သူတန်းအိမ်ယာကျွလွန်ပြမခြင်းမှာရှောင်ကျင်ပါ၏မူရင်မင်းလျော့စေတတ်တဲ့ရက်သေးစားတောက်စားခြင်းမှာရှောင်ကျင်ပါ၏နောက်ပြီးတော့မဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှာရှောင်ကျင်ပါ၏ငါးမျိုးဘယ်နှမျိုးလဲငါးမျိုးငါးမျိုးအဲ့ဒီတည်းကဘုန်းကြီး၄မျိုးပြောခဲ့ပြီတကယ်လို့မရှောင်ကျင်ခဲ့လို့သူ့သက်ကိုတတ်ရင်မိမိလည်းပဲအသက်ရှိမလားအသက်တူမလားအသက်တူမယ်သူတစ်ပါးရဲ့ပစ္စည်းဥစ္စာကိုမိမိကခိုးယူရင်မိမိပစ္စည်းဥစ္စာပေါ်များမှလားနေပါမှလားနေပါမယ်သူမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုပြင်မှကျူးလွန်မိပြီဆိုရင်လူจิตလူကင်ပေါ်မှလားလူမုံများမှလားလူမုံများလူအမုံများလိမ့်မယ်မဟုတ်မမှန်တဲ့စကားတွေပြောဆိုမိပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်မှာပြောတဲ့စကားတိုင်းစကားတိုင်းဟာမိမိပါဇက်ကအမွှေးနတ်တာကြီးကျိုင်းနေမှာလားအပုပ်နတ်နေကျိုင်းနေမှာလားအေးအပုပ်နတ်နေကျိုင်းနေမယ်ဒါလေးတွေကိုဘုန်းကြီးတရားကလေးတွေနဲ့ဘုန်းကြီးပြောခဲ့ပြီနောက်ဒီကနေ့ဘုန်းကြီးတို့ယောဂီများနံပါတ်5ဖြစ်တဲ့အယက်သေးစာတောက်စားခြင်းမှာရှောင်ကျင်ရမယ်ဒိဋ္ဌောအယက်သေးစားဆိုတာကတော့အယက်တည်းမဟုတ်ဘူးလေမူရင်မိလျော့စေနိုင်တဲ့ပစ္စည်းဟူသည်မျှတွေပေါ့ဒါတွေအားလုံးတောက်စင်တောက်ချင်းစားချင်းရှူချင်းထိုးချင်းစသည်ပေါ့အကုန်လုံးပဲမူရင်မိလျော့စေတတ်တဲ့အယက်သေးစားတွေဘိန်းနေကစောတွေစသည်အခုခေတ်မှာဆိုရင်လည်းပဲဆေးပြားတွေဆေးရည်တွေအားလုံးမိမိတို့တောက်စားသုံးစွဲခြင်းမှဘာဖြစ်ရမှာလဲရှောင်ကျင်ရမယ်ဒါဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်ဗုဒ္ဓဘာသာဝင်မှလို့အမိခံပြီးတော့အဲ့ဒါလေးတမျှများနေတာနေမယ်ဆိုရင်ဗုဒ္ဓဘာသာဝင်တယောက်ပြည့်စုံရမယ်အခြေခံကျင့်ဝတ်သူ့မှာပြည့်စုံသလားမပြည့်စုံဘူးလားမပြည့်စုံဘူးတကယ်လို့မပြည့်စုံခဲ့လို့ရှိရင်တဲ့ဒီအယက်သေးစားတွေမူရင်မင်းလျော့စေတတ်တဲ့ဘိန်းတွေစသည်ဖြင့်ပေါ့လေအခုခေတ်မှာပေါ်နေတဲ့ဆေးပြားတွေဆေးရည်တွေထိုးစည်းတွေစသည်ပေါ့ဒါတွေကိုမိမိသုံးစွဲမယ်ဆိုရင်တဲ့အဲ့ဒီသုံးစွဲတဲ့ပုဂ္ဂိုလ်ဟာတဲ့မူရင်မင်းလျော့နေတဲ့အတွက်ကြောင့်မို့မိမိဆောင်ရွက်ရမယ်ကိစ္စဝိစ္စဟူသမျှတွေပေါ့အဲ့ဒီမှာအခွင့်အရေးဒီအချိန်ဟာမိမိဒီအပြုမူကိုပြုတင်တယ်မပြုတင်ဘူး तू မသိတော့ဒီအချိန်မှာမိမိဟာဒီစကားပြောတင်တယ်မပြောတင်ဘူး तू သိသေးရဲ့လားညာသူ့ရဲ့မူရင်နေတဲ့အတွက်ကြောင့်မို့သူ့ရဲ့ခေါင်းတွေရောစိတ်တွေရောကြည်သလားမကြည်ဘူးလားမကြည်တော့ဒီအချိန်ဟာဒီစကားပြောရမယ့်စကားသူမပြောဘူးမပြောတဲ့နဲ့စကားတွေပြောတယ်ဒီအချိန်မှာဒီအပြုမူမပြုတင်ဘူးမပြုတဲ့နဲ့အပြုအမူတွေသူမြုပ်သေးတယ်ပြုတင်ပြုတယ်အဲ့လိုအရေးအခွင့်တင့်မတင့်ကိုသူ့မှာမသိတော့ဘူးလေ နောက်နံပါတ်2ကအဲ့ဒီပုဂ္ဂိုလ်ဟာတဲ့ဒီမူးရနေတဲ့အတွက်ကြောင့်မူဘာလို့မှလည်းမလုပ်ချင်ဘူးပြင်းရည်နေတတ်တယ်တဲ့နောက်ပြီးတော့မင်းလျော့ပြီးတော့လည်းနေတတ်တယ်ဟုတ်တာပေါ့ဒါကိုတောက်စားပြီးပြီဆိုတဲ့ကဘာမှလည်းထမလုပ်တော့ဘူးတက်တက်ကြွကြွလည်းမရှိတော့ဘူးအမြဲတမ်းပြင်းရည်နေတယ်အမြဲတမ်းမင်းလျော့ပြီးတော့နေတယ်တဲ့နောက်ပြီးတော့တောက်စားထားပြီဆိုရင်မူးယူနေတာပဲကိုကိုကိုဘာဖြစ်လို့ဘာမှမသိတော့ဘာပြောမိလို့ပြောမိမှမသိဘာလုပ်မိလို့လုပ်မိမှမသိဖြစ်တာအဲ့ဒီပုံကိုယ်ကြီးများဆိုရင်တဲ့နောက်ဘဝနောက်ဘဝတွေမှာအယူအနှံဖြစ်တတ်တယ်ဒီဘဝမှာရက်သေးစားတောက်စားမူးယင်နေတဲ့ပုံကိုယ်ကြီးဟာနောက်ဘဝတွေကျဘာတွေဖြစ်တတ်တယ်အယူအနှံနေဖြစ်တတ်ယူတဲ့ပုံကိုယ်ဆိုတာတယောက်တည်းစကားပြောတယောက်တည်းဘာလုပ်လဲစကားပြောတယောက်တည်းစကားပြောတဲ့ပုဂ္ဂိုလ်ကကောင်းလားယူလားယ
ူပါဘ
ူးအခုယောဂီတို့ရောထိုင်ရင်းနဲ့တယောက်တည်းဘာလုပ်နေကြတယောက်တည်းစိတ်ကူးနဲ့ဘာလုပ်နေလဲအတန်တိတ်စကားပြောနေတယောက်တည်းစကားပြောနေလားဘုန်းကြီးရဲ့ပါဠိတယောက်ဒီမှာဒီရိတ်တာကိုလာပြီးတရားအားထုတ်တယ်သူတရားအားထုတ်တော့သူပြောတယ်တပြိတော့တဲ့ပြန်မှဖြစ်လိမ့်မယ်ထင်တယ်တဲ့သူကပြောတယ်ဘာဖြစ်လို့လဲလို့ဆိုတော့အိမ်ကလူတွေကလည်းပြောနေတာဗျာဖုံးတဲ့တခါတည်းတက်ပြောနေတယ်လို့ပဲတဲ့သူကလည်းတခါတည်းမနာတန်ထိုင်လိုက်တဲ့စကားထိုင်ပြောနေတာပဲအိမ်ကလူကိုပြောလိုက်သူကလည်းမေးစရာရှိတာလေးမေးလိုက်ပြောစရာရှိတာလေးပြောလိုက်တစ်ချိန်လုံးစကားပဲပြောနေမိတယ်တဲ့အတန်တိတ်စကားပြောမိတယ်ဒါကြောင့်မို့တရားအောင်တဲ့စကားပြောနေတဲ့ပုဂ္ဂိုလ်ဟာအကောင်းလားအယူလားဒါကြောင့်ဘုန်းကြီးတို့ယောဂီများမယူကြနဲ့နှစ်ယောက်လဲစကားမပြောနဲ့တစ်ယောက်ထဲလဲစကားမပြောနဲ့ဒါအရေးကြီးတယ်စကားပြောလို့ရှိရင်ဘေးပုဂ္ဂိုလ်တွေအနောက်ဆက်တွေဖြစ်တတ်တယ်ဒါကြောင့်ယူနှမ်းနေတဲ့ပုဂ္ဂိုလ်များဟာတစ်ယောက်ထဲကိုပဲဘာလုပ်နေကြတယ်စကားပြောနေကြတယ်ဘယ်သူမှမပါနောက်တစ်ခါမိမိဒီလိုယူမှုနေတဲ့ပုဂ္ဂိုလ်ပေါ့အရက်သေးစားတွေတောက်စားမူးရင်နေတဲ့ပုဂ္ဂိုလ်ဟာမိမိပေါ်မှာပြုတ်ခဲ့တဲ့သူတစ်ပါးရဲ့ကျေးဇူးတွေရောသိသေးသလားမသိတော့ဘူးလားကျေးဇူးလည်းမသိတော့ဘူးနောက်ဟိရိဥဒ္ဒပဆိုတဲ့အရှိတရားအကြောက်တရားသူ့မှာရှိသေးရဲ့လားမရှိတော့ဒီတည်းရဲ့တောက်စားထားတဲ့ပုဂ္ဂိုလ်ဟာရှင်းရမှန်းလည်းမသိဘူးကြောက်ရမှန်းလည်းမသိဘူးအဲ့လိုကိုအရှိအကြောက်တွေလည်းကျင်းသွားတယ်နောက်တခါဒီတေးသေးရဲ့ဒီမူးရင်မင်းလျော့ဇေတတ်တဲ့ပစ္စည်းတွေကိုသုံးစွဲတဲ့ပုဂ္ဂိုလ်ဟာတဲ့အကုသို့ပြုရမှာလည်းပဲကြောက်သေးရဲ့လားဗျာမကြောက်တော့မကောင်းမှုအကုသို့အမျိုးစုံကိုသူပြုရဲတယ်ဒီအရက်သေးစားကိုတောက်စားပြီးပြီဆိုရင်သူ့အသက်လည်းဘာဖြစ်ရဲတယ်တန်ရဲတယ်သူ့ဥစ္စာလည်းခိုးရဲတယ်သူ့သားအင်အားလည်းမှားရဲတယ်မဟုတ်တဲ့ဇကားလည်းပဲပြောရဲတယ်ဟေးဒါအယက်သေးစားတောက်စားထားတဲ့ပုဂ္ဂိုလ်မူးယင်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအကုသို့အမှုတွေကိုပြုရဲတယ်တဲ့ဒါကြောင့်ဒီအယက်သေးစားတောက်စားမှုကိုခွန်ကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များရှောင်ကျင်ရမှလားဆောင်ရမှလားရှောင်ကျင်ရမှကဲဒါလေးဆိုလိုက်တေကြီးတောက်လင့
်တ
ေကြီးတောက်လင့်သင်မသိနိုင
်
ရေခွင်းမသိပြင်းရည်မေယူကျေစုမဆာဟီရုတက်ကင
်း
ခပင်းများထိုအကုသိုလ်ကိုမညိုလွယ်စွာပြုကျင့်ရာသည
်
ရှောင်းခါအပြန်အကျိုးသည
်
တေကြီးတောက်လင့
်
တင်မသိနိုင
်
ရေခွင်မသိပြင်းရည်မေယူကျေစုမဆာဟီရုတက်ကင
်း
ခပင်းများထိုအကုသို့ကိုမညိုလွယ်စွာပြုကျင့်ရာသည
်
ရှောင်းခါအပြန်အကျိုးသည
်
ဤ ဒီကုအကုသိုလ်တရားတွေပြုရမှာကိုသူဘာမှကိုဝမလဲတော့ဘူးရက်သေးစားတောက်စားထားတဲ့ပုဂ္ဂိုလ်အဲ့တော့ဒီရက်သေးစားတောက်စားမှုမပြုဘူးဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာသူတစ်ပါးရဲ့ကျေးဇူးတရားနဲ့သိတတ်တယ်မေ့လည်းမမေ့ဘူးအကုသိုလ်တွေလည်းပဲမပြုဖြစ်တော့ဘူးပေါ့လေဒီကျိုးတွေရတာပေါ့အဲ့တော့ဒီရက်သေးစားတောက်စားမှုနဲ့စပ်ပြီးတော့အရှိအကြောင်းဟိရိဥဒ္ဒပလည်းကင်းသွားတယ်အားလုံးလည်းမေ့လျော့ပြီးတော့သွားတယ်မိမိဒီဟာကုသိုလ်လည်းဒီမှုပြုရင်ကုသိုလ်ဖြစ်တယ်ဒီမှုပြုရင်အကုသိုလ်ဖြစ်တယ်ဆိုတာလည်းမသိတော့ဘူးတဲ့ဒါနဲ့စပ်ပြီးတော့ဘုန်းကြီးတာရကလေးတခုပြောရရင်မြတ်စွာဘုရားလက်ထက်တော်ခါကလရှင်သာကတ္တဆိုတဲ့မထေရဘာရှိတယ်အဲ့ဒီရှင်သာကတ္တမထေဟာသမထဘာဝနာတွေပေါင်းမြောက်ပြီးတော့ဇန်အဘိညာဉ်တွေရနေတဲ့မထေရဖြစ်တယ်။ယဟန္တာမဟုတ်ဘူးနော်ပုထုဇဉ်မထေရ။ဇန်အဘိညာဉ်တွေရနေတယ်။သူ့မှာတကောဣတိပတ်တွေအင်မတန်ကြီးမားတယ်။အဲလိုကြီးမားတော့အခါတစ်ပါးမှာဘုန်းကြီးတို့ကောတံပီပြီပေါ့။အဲဒီကောတံပီပြီမှာတရက်ပင်စိတ်ဆိုတာရှိရေချိုးစိတ်။အဲဒီတရက်ပင်စိတ်မှာနဂါးကြီးတစ်ကောင်ရှိတယ်။အဲ့ဒီနဂါးကြီးဟာလူတွေရောပါရီရောသူကရံမှုပြီးတော့နေတယ်အဲ့ဒီနန်းကိုဘယ်သူမှမသွားရဲဘူးမကတ်ရဲဘူးအဲ့ဒီမှာရှင်သာကတ္တမထေရကြွလာတဲ့အခါကလည်းကြတော့အဲ့ဒီနဂါးကြီးရဲ့ရံကိုရှင်သာကတ္တမထေရတကိုးနဲ့နှိမ်နှင်းလို့နဂါးကြီးအားလုံးနဂါးကြီးရဲ့ရံကိုနှိမ်နှင်းနိုင်သွားတယ်ပေါ့နဂါးကြီးကိုနိုင်နှင်းသွားအဲ့ဒီမှာနဂါးကြီးကလည်းသူ့ရဲ့တကိုးနဲ့တခါရင်အခိုးမွှေတွေလွတ်ပြီးတော့မှုတ်ရှင်သာကတ္တမထေရကလည်းပဲဟိုးရှင်မမောက္ကလမထေရကဲ့သို့ပေါ့တေဇောတတိတေဇောကတိုင်းတွေဝင်စားပြီးတော့တခါလဲသူ့ကိုအခိုးနဲ့ပြန်မှုတ်အဲလိုသူကတခါနဲ့နဂါးကြီးကအကြီးကြီးပပင်းကြီးထောင်ရင်သူ့ရဲ့ကြီးမားတဲ့နဂါးပုံကြီးအပြင်းကြီးထောင်ပြီးတော့တခါလဲသူ့ကိုပတ်အဲလိုနဲ့နှိမ်နှင်းလိုက်တဲ့အခါကလည်းကြတော့နဂါးကြီးဟာရှင်သာကတ္တမထေရပေါ်မှာမနိုင်တော့ပဲနဲ့နဂါးကြီးရှုံးသွားအဲ့ဒီမှာနဂါးကြီးကိုအနိုင်ရသွားတဲ့အခါကလာကြတော့ကိုတံပီပြည်သူပြည်သားတွေတခါနဲ့အုပ်ချက်ချက်ဖြစ်ပြီးတော့ရှင်သာကတ္တမထေရကနေပြီးတော့နဂါးကြီးကိုတခါနဲ့နှိမ်နှင်းနိုင်တယ်ဆိုပြီးရှင်သာကတ္တမထေရတကိုးကြီးတယ်ဆိုပြီးကိုတံပီပြည်သူပြည်သားတွေဟာရှင်သာကတ္တမထေရကိုအတင်းကြီးညိုကြအဲ့ဒီလိုကြီးညိုကြတဲ့အခါကလာကြတော့ရှင်သာကတ္တမထေရစွမ်းခံကြွစွမ်းခံကြွလာတဲ့အခါသူ့တဲ့ငါပဲပင်ပြီးတော့တခါနဲ့အင်းရောက်တဲ့အခါကလည်းကြတော့အင်မတန်မှမွန်မြတ်တဲ့သေးကြီးကိုလှူဒန်းကြတယ်တဲ့သေးကြီးတွေအဲဒီမှာသေးကြီးကိုကတ်လှူကြရှင်သာကတ္တမထေရကလည်းပဲတရားဓမ္မတွေရဲ့တရားတရားကိုငဲ့အဲလိုတရားဓမ္မတွေရဲ့တရားတရားကိုငဲ့ပြီးတော့ရှင်သာကတ္တမထေရကအဲဒီသေးကြီးကိုအလှခံနဲ့ဖုံးပေးတယ်အဲဒီအချိန်တုန်းကမြတ်စွာဘုရားကဒီတေရဲ့ကိုယဟန်တော်များမတော့ကောင်းဘူးလို့မပြည့်ညတ်ရသေးဘူးအဲ့လိုပြည့်ညတ်ချက်မရှိသေးတဲ့အတွက်ကြောင့်မို့ရှင်သာကတ္တမထေရကိုအားလုံးအဲ့ဒီကောတံပီပြည်မှာရှိကြတဲ့တရားဓမ္မတွေကမွန်မြတ်ပြည်ဆိုတဲ့အဲ့ဒီတေကြီးသူတို့လည်းပဲတောက်သုံးကြတယ်တူပါရဲ့အဲ့ဒီမှာအင်မတန်ကောင်းမွန်တဲ့တေကြီးကိုကတ်ကြကတ်တဲ့ကရှင်သာကတ္တမထေရကလည်းတရားဓမ္မရဲ့တရားတရားငဲ့ပြီးတော့ဒီအင်းကကတ်လိုက်ရင်လည်းဒီအင်းအနည်းငယ်ပေါ့ဟိုအင်းရောက်ပြန်တော့ဟိုအင်းကကတ်တော့လည်းဟိုအင်းအနည်းငယ်အနည်းငယ်အနည်းငယ်စီအဲ့ဒီမှာတေကြီးလေးတောက်သွားလိုက်တာမြို့ကိုဆွန့်အောင်ကိုမကြွနိုင်တော့ဘူးတခါနဲ့အိမ်ကအထွက်လမ်းလေကောင်တခါနဲ့ပြစ်လဲတပိတ်တချာကိုတချာဖြစ်သွားအဲ့ဒီမှာရှင်သာကတ္တတေတေတေတောက်စားမိတဲ့အတွက်ကြောင့်မို့မူပြီးတော့တတိယောရသေးရလားဗျာမရတော့ဘူးတတိတွေမိအဲ့ဒီမှာတတိတွေမိပြီးတော့တခါနဲ့တပိတ်တချာခွက်တချာကိုယ်တရားအကုန်လုံးပဲပြက်လဲနေတော့တာအဲ့ဒီမှာဒေါနေချာမှောက်ရဲ့ဖြစ်လိုက်ဒေါနေချာလှန်ရဲ့ဖြစ်လိုက်ကိုယ်ယူကံဖြစ်နေအဲ့ဒီမှာရှင်သာကတ္တမထေရတခါလဲတတိလက်လို့ဖြစ်ပြီးတော့လမ်းလေကောင်အဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလဲဆွမ်းခံကြွနောက်ပါတန်ဃာတော်များနဲ့ဘုရားရှင်ကိုရောင်မြတ်ကြီးအဲ့ဒီကိုတံပင်ပြည်တွင်းကိုကြွလာအဲ့လိုကြွလာတဲ့အခါကလည်းကြတော့လမ်းလေကောင်မှာကိုယ်ယောဂာဖြစ်ပြီးဟိုဘက်လိမ့်ဒီဘက်လိမ့်နေဖြစ်နေတဲ့ရှင်သာကတ္တမထေရကိုမြတ်စွာဘုရားတွေ့တယ်။ရှင်သာကတ္တမထေရဘာဖြစ်နေတာလဲ။အရက်တွေတောက်ပြီးတော့မူးနေတာ။အဲ့တော့မူးပြီးတော့လဲနေတာ။အဲ့လိုမူးလဲနေတဲ့အချိန်ခါကလည်းအဲ့ဒီမှာဘုရားရှင်ကိုရောင်မြတ်ကြီး ဆွမ်းကဝင်လာတဲ့အချိန်ကကလကြတော့အဲ့ဒီရှင်သာဂတမထေရကိုမြတ်စွာဘုရားတွေ့တဲ့ခကလကြတော့မြင်တော်မူတဲ့ခါကြတော့မှဘေးရယဟန်တော်များကိုရှင်သာဂတမထေရကိုတွေ့ပြီးတော့ခေါ်ခဲ့ကြနှစ်ပတ်သုံးပတ်တွေ့ပြီးတော့သူ့တပည့်ကိုလည်းပဲတခြားပုဂ္ဂိုလ်ကြီးကကြောက်ယူလာပြီးတော့အဲ့ဒီမှာတွေ့ယူလာခဲ့ကြခေါ်လာပြီးတော့ကျောင်းတော်ရောက်တဲ့ခကလကြတော့ရှင်သာဂတမထေရကိုမြတ်စွာဘုရားရှေ့ပေါ့ဘုရားရှင်ကိုရောမြတ်ကြီးတရင်သုံးတော်မူရဲ့ရှေ့ခေါ်လာပြီးတော့အဲ့ဒီမှာထိုင်တဲ့ခါလေးပဲမူးနေတာဆိုတော့ထိုင်နိုင်သေးရလားဗျာမထိုင်နိုင်တော့မထိုင်နိုင်တဲ့ခါကျခါလေးခေါင်းဆိုင်ပြီးပြက်လဲပဲခေါင်းဆိုင်ပြီးပြက်လဲတော့တာပဲအဲ့ဒီမှာလဲတဲ့ခါရဟန်းတန်ဃာတော်တွေကမြတ်စွာဘုရားပဲဥပေါင်းထားဘုရားရှင်ပဲဥပေါင်းထားပြီးလှည့်တယ်သူကခေါင်းကိုတစ်ဖက်ပြန်လဲဘုရားရှင်ပဲခြေတော်ကြည့်ထားကိုကအဲ့ဒီမှာဘယ်လိုမှလှည့်ပေးလို့ပြင်ပေးလို့ကိုမရတော့ဘူးအဲ့ဒီမှာအဲ့လိုပြင်ပေးပြင်ပေးမရတော့တော့ဒီလောက်တကိုးအဘိညာဉ်တွေနဲ့ကြီးမားတဲ့မထေမြတ်ဟာလေပင်မူပြီးဒီအရေးသေးစာတွေဝင်သွားပြီဆိုတော့အဲ့ဒီမှာသူ့ရဲ့ဟိရိဥဒ္ဒဘာအချက်အကျောက်တွေရောသူ့မှာရှိသေးရလားညာမရှိတော့ဘုရားရှင်ကိုရောမြတ်ကြီးပေါ်မှာအင်မတန်ယုသေးလေးစားတဲ့ရှင်သာဂတမထေရအခုမူးနေတဲ့အခါကလည်းကြတော့ဘုရားရှင်ကိုရဲ့မျက်မှောက်ရှိနေတယ်ဆိုတာရောအယုဒိပြုရမယ်ဆိုတာရောသူသိသေးသလားမသိတော့ဘူးလားမသိတော့အခုအချိန်မှာဘုရားရှင်ကိုရောမြတ်ကြီးအဲ့ဒီရှင်သာဂတမထေရတကယ်လို့သာမိမိရှိမှရောက်လာတဲ့တတော်ဝတကောင်းကောင်းကိုနှိမ့်နှင်းရမယ်ဆိုရင်ငကားမပြောနဲ့တီကောင်းတောင်သူနှိမ့်နှင်းနိုင်ပါဦးမလားဗျာမနှိမ့်နှင်းနိုင်တော့ဘူးမူးနေဘာမှကိုတတိမရတော့အဲ့တော့မူးပြီဆိုတဲ့ကောမူးယူနေပြီဆိုတဲ့ကောတတိကြီးကင်းသွားပြီတတိကင်းသွားပြီဆိုတဲ့ကောအရှက်လည်းမရှိတော့ဘူးအကြောက်လည်းမရှိတော့ဘူးကုသိုလ်အာကုသိုလ်ခွဲခြားပြီးတော့တည်သေးရလားမတည်တဲ့ပြင်သူပြုသည်မြပြောသည်မြတွေဟာလည်းပဲကုသိုလ်ဖြစ်စရာတွေလားအာကုသိုလ်ဖြစ်စရာတွေလားသူပြုလုပ်သည်မြအမှုရာတွေဟာလည်းပဲကုသိုလ်ဖြစ်ရမာတွေလားအာကုသိုလ်ဖြစ်စရာတွေလားအေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအရင်သေးစားများတောက်စားမိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာမှမပြုတ်ရဲတာဆိုလို့မရှိတော့ဘူးသူ့တယ်လဲတန်ရဲတယ်သူ့ဥစ္စာလဲခိုးရဲတယ်သူ့တန်အင်ရလဲမှားရဲတယ်မဟုတ်မမှန်တဲ့ဇကားတွေလဲပြောရဲတယ်ဆိုတော့အကုသိုလ်အမှုတွေကိုဒီအရေးလေးသာဝင်သွားရင်အလုံးပြုတ်ရဲသလားမပြုတ်ရဲဘူးလားဒါကြောင့်အဲ့ဒီမူးရဲ့မင်းလျော့စေတတ်တဲ့အရေးသေးစားဘိန်းစသီတွေလက်ခံရမှလားဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာရှောင်ကျင်ရမှလားအလုံးရှောင်ကျင်ရမယ်ဒါလေးကိုလည်းပဲသတိရှိဖို့ပဲတကယ်လို့မရှောင်ကျင်လို့ရှိရင်အမှားတွေတွေ့ပြီးတော့ဒီဘဝမှာလည်းဆင်းရဲဒုက္ခရောက်မယ်နောက်ဘဝရောက်တော့လည်းပဲအပယ်ဒုက္ခတွေမကြုံရပြီဘူးလားဗျာဒါနဲ့ဆက်ပြီးတော့တရားလေးတစ်ခုရှိသေးတယ်ခွန်ကြီးတို့ရှင်းတော့ကဘယင်တပါးအဲ့ဒီဘယင်တပါးပွဲတော်တည်တဲ့အချိန်ခါကာလမျိုးမှာအသားဟင်းမပါဘဲနဲ့ပွဲတော်မတည်နိုင်ဘူးတဲ့အသားဟင်းမပါဘဲနဲ့ဘယ်တော့မှပွဲတော်တည်လို့မရဘာကြောင့်လဲဆိုတော့သူကအရက်ကလည်းတော့အရက်ကလည်းအမြင်မပြတ်မူးမလင်းပေါ်မနဲ့ရည်ညရည်အကုန်တော့တချို့ကညရည်လေးလောက်တော့တယ်ညရည်လောက်တော့တဲ့ပုဂ္ဂိုလ်ကတော်သေးတယ်မနဲ့ရည်ပါတော့ပြီဆိုတဲ့ပုဂ္ဂိုလ်ကပို့လို့မဆိုးပေဘူးလားညာကိုဆိုးရင်အဲ့ဒီမှာမနဲ့ရည်ညာရည်ဆိုတာသူတို့ခွဲခြားတာတာရှိတယ်အဲ့ဒီမှာညာရည်လောက်တောက်တဲ့ပုဂ္ဂိုလ်ကတော်သေးတယ်မနဲ့ရည်ပါတောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကသွားပြီတဲ့ဆွဲသွားပြီအရက်ကသူ့ကိုနိုင်သွားတယ်အရက်ကဘသူ့ကိုနိုင်တာလဲအေးအရက်တောက်တဲ့ပုဂ္ဂိုလ်ကလူကအရက်ကိုမနိုင်မဲနဲ့အရက်ကလူကိုဘာဖြစ်သွားလဲအနိုင်ရသွားပြီတော်မှသူမတောက်ဖယ်မနေနိုင်တော့မနဲ့ရည်တောက်ပြီဆိုတဲ့ပုဂ္ဂိုလ်အဲ့ဒါနဲ့အခုဒီရှင်မြင်းကြီးကမနဲ့ရည်ညာရည်မပြတ်ဘူးအဲ့လိုပဲအမြဲတောင့်နေတော့တခါလေမျက်လုံးကလည်းပဲရင်းနေတယ်။နောက်အသားမပါဘဲနဲ့လည်းပွဲတော်စာမတည့်ဘူး။သို့တော်မိမိရဲ့ဗာကမီးတော်များလက်ထက်ဘိုးတော်ပြီးပင်စသည်ဖြင့်ဘိုးဘွားပြီးပင်လက်ထက်ကလည်းကတည်င်းနေခုလိုဥပုံနေဥပုံနေမှာဆိုရင်အသားတချင်းကိုရှောင်ကျင်ရမယ်။အမိထုတ်ထားတာဖြစ်တော့အဲ့ဒီမှာဥပုံနေကိုလည်းပဲအသားတချင်းရှောင်ကျင်ရတော့ဥပုံနေမတိုင်ခင်အဖိနေညံ့နေဆိုရင်အသားရှာထားရမနေ့ကရောက်လို့ရှိရင်ဘရင်အတွက်ပွဲတော်တည်စရာမရှိမှဆိုလို့အသားရှာတာအဲ့ဒီမှာ စဖို့မှုဖြစ်တဲ့ပုဂ္ဂိုလ်ကအဲ့လိုအသားရှာထားရင်းနဲ့ပဲသိစေထားတာကိုအဲ့ဒီမှာအသားကိုခွေးကဆွဲသွားတဲ့အခါကလည်းကြတော့အဲ့ဒီမှာမရတော့နောက်ရဟာလည်းပဲဘယ်မှရှာလို့မရတော့ဘူးအားလုံးကတတ်တတ်မှုတွေကိုရှောင်ကျင်ရတာဖြစ်တော့ဥပုံနဲ့တရင်နေဖြစ်တဲ့အတွက်ရှောင်ရတော့မရှိတော့မရှိတဲ့အခါကလည်းကြတော့စဖို့မှုဖြစ်တဲ့ပုဂ္ဂိုလ်ဟာသူ့တော့ဒုက္ခရောက်တော့မှာပဲဆိုပြီးတော့မိဖုရားကြီးထံမှာသွားပြီးတော့ဒီအကြောင်းအရာကိုသွားတော်ဦးတင်တယ်မိဖုရားကြီးကိုတော်ဦးတင်တဲ့အခါကလည်းကြတော့မိဖုရားကြီးကလည်းအင်မတန်မှမေတ္တာကရုဏာထားတဲ့မိဖုရားကြီးဖြစ်တဲ့အခါကလည်းကြတော့အမောင်းမစိုးရိမ်ပါနဲ့မင်းကြီးဟာသူ့ရဲ့သားတော်လေးကိုအင်မတန်ချစ်တာသူ့သားတော်လေးရင်ခွင်ထဲမှာရောက်ပြီဆိုရင်ဘာကောင်မှသူသတိမရတော့သူ့စိတ်ဟာသားတော်စိတ်ပဲရှိတယ်တဲ့အဲ့ဒါကြောင့်မို့အမောင်ဘာမှစိတ်ထဲမှာမဖြစ်ပါနဲ့တဲ့ပွဲတော်စာတင်ရမယ့်အချိန်ရောက်လို့ရှိရင်ငါလာပြီးတော့သားတော်လေးကိုမင်းကြီးရဲ့ရင်ခွင်ထဲပို့ပေးမယ်အဲ့တော့မင်းကြီးရဲ့ရင်ခွင်ထဲကိုသားတော်လေးပို့ပြီးတယ်မင်းကြီးဟာသူ့သားတော်စိတ်နဲ့ဘာကောင်မှသတိရမှာမဟုတ်ဘူးအဲ့တော့အမောင်အားလုံးအဆင်ပြေသွားပါလိမ့်မယ်ပေါ့အဲ့ဒါနဲ့သူညီနိုင်တိုင်ပင်ထားပြီးတော့ပွဲတော်စာတင်ခြင်းရောက်အဲ့ဒီမှာပွဲတော်စာတကြိမ်ရောက်တဲ့အခါကလည်းကြတော့အဲ့ဒီမှာမိဖုရားကြီးကမင်းကြီးချစ်မြတ်နိုးတဲ့သားတော်လေးသားတော်လေးဆိုတာလည်းမကြည့်ရတာငငယ်ရွယ်ရွယ်တစ်နှစ်သားတစ်နှစ်ကျော်ကျော်သားလေးဒီလောက်ပဲဖြစ်ပါလိမ့်မယ်ထင်ပါရဲ့သားလေးအဲ့ဒီမှာသားတော်လေးကိုလာပြီးတော့ပါကမီးတော်ရဲ့ရင်ခွင်ထဲမှာတခါတည်းပို့လိုက်တဲ့အခါကျတော့ဟိုဘုရင်ကြီးဟာသားတော်လေးကိုပို့ပြီးနန်းရှုပ်ပေါ့လေအဲ့ဒီမှာသားတော်လေးနဲ့ပဲတခါတည်းပျော်မွေ့နေအဲ့ဒီအချိန်မှာပွဲတော်ပြင်းတယ်ပွဲတော်ပြင်ပြီးပွဲတော်စာဆက်တာတဲ့ခါကြတော့အဲ့ဒီမှာပွဲတော်ရဲ့ကြိလိုက်တဲ့ကအသားဟင်တွေ့သလားမတွေ့ဘူးလားအသားဟင်မတွေ့ဘူးဒီနေ့ဟာတည်နေဖြစ်တယ်အသားဟင်ဘဲမှရှာလို့မရဘူးအကုန်လုံးကပိတ်ထားပြီးပြီခါတိုင်းမှာတော့ဖြင့်အရင်ရက်ကအဖိတ်နေကြတဲ့ကကြွတင်ပြီးတော့စီစဉ်ထားအခုကြတော့အသားဟင်ကခွေးကဆွဲသွားတဲ့အတွက်ကြောင့်မို့အသားနေရာမရှိတော့အဲ့ဒါနဲ့အသားဟင်မပါတဲ့ခါကာလကြတော့ဘုရင်ကြီးဟာတခါတည်းအရက်တွေတောက်စားတာဆိုတော့မျက်လုံးကလည်းရဲပြီးတော့မျက်ထောင်မကြီးနဲ့ကြည့်ပြီးဘယ်မလဲငါ့အတွက်ပွဲတော်စားအသားဟင်းဘယ်မလဲလို့မေးလိုက်တယ်အဲ့ဒီမှာစပုံမိုးကလည်းပဲကြောက်ကြောက်ရွံ့နေရှင်မင်းကြီးမနေ့ကရှင်မင်းကြီးအတွက်ပွဲတော်စားကိုစီစဉ်ထားပေးမယ်လို့လည်းပဲဒီလိုဖြစ်သွားတဲ့အတွက်ကြောင့်မို့ယနေ့ပွဲတော်စားအသားဟင်းနဲ့အသားဟင်းပွဲတော်စားမပါတဲ့အကြောင်းကိုတော်ဦးတင်လိုက်တာအဲ့ဒီမှာချက်ချင်းရင်ဝင်ကြားထဲမှာထည့်ထားတဲ့သားငယ်လေးကိုတခါနဲ့ဆွဲပြီးတော့လေပင်လိန်ချိုးပြီးတော့ယော့သွားပြီးတော့ချက်ချီဆိုပြီးတော့အဲ့ဒါပြတ်ပေးလိုက်တာအဲ့ဒီမှာမိဖုရားကြီးရောအားလုံးပေါ့လေနန်းတော်သူနန်းတော်သားတွေဒုက္ခရောက်ငိုလဲမငိုရဲဘူးဘာမှလည်းမဖြစ်ရဲဘူးအသာတခါနဲ့ကြိတ်မိပြီးတော့ကိုယ်ဆောင်ကိုယ်ပြန်ပြီးတော့ကြိတ်မိငိုကြရအဲ့ဒီမှာမင်းကြီးကတော့ဘာမှမသိဘူးသူ့ဟာသူတောင်းလိုက်အဲ့ဒီမှာသူ့ရဲ့ပွဲတော်စာကိုဟိုကအသားရင်းမလာသေးတဲ့အတွက်စောင့်ဟိုကစပုံမှုမှလေပင်စားတော်ကဲမှလေပင်မင်းရဲ့အမိကြောင့်အဲ့ဒီသားငယ်လေးရဲ့အသားကိုခုတ်ထည့်ပြီးတော့တခါနဲ့ကြော်ချက်ပြီးတော့မင်းကြီးထံမှာယူလာပြီးပွဲတော်စာတဲရအဲ့ဒီမှာသားငယ်ရဲ့အသားနဲ့တခါနဲ့ပွဲတော်စာတဲပြီးတဲ့အခါကျတော့မှစားလို့ဝါပြီဆိုတဲ့အခါကျတော့မင်းကြီးဟာအဲ့ဒီပွဲတော်စာတိမ့်သွားပြီဆိုရင်အဲ့ဒီနမ်းမှာပဲဆက်တော်ခေါ်တယ်အဲ့ဒီကနေအိယာကနိုးလာပြီဆိုတော့အမှုပြေသွားပြီအဲ့ဒီချိန်ကျတော့မှသားတော်လေးငါးစီလာပို့လဲဆိုပြီးသားတော်ခေါ်တဲ့အခါကျတော့မှမိဖုရားကြီးကဒီအကြောင်းအရာကိုတတော်ဦးတင်လိုက်တဲ့အခါကျတော့မှအဲ့ဒီမှာအမှုကလည်းပြေးပြီဆိုတော့အဲ့ဒီချိန်ကျတော့မှတခါတည်းရင်ထုမနာဖြစ်ပြီးတော့သားလေးအတွက်နဲ့အဲငါအရက်တောင်းပြီလို့ငါသားလေးကိုငါတတ်စားမိတယ်ဆိုပြီးတော့ဒီအရက်သေးစားရဲ့အပြစ်ကိုအဲ့ဒီကြမ်းမှကောင်းကောင်းကြီးမြင်တော့တာအဲ့ဒီကြမ်းမှကြည်ကွဲဝမ်းနည်းမှုတွေဖြစ်တဏ္ဏတော်လုံးလေးပဲဝမ်းနည်းပေါ့တိုးတော်လည်းပဲသားလေးကမရှိတော့ဘူးအဲ့ဒီမှာအဲ့ဒီချိန်ကစပြီးတော့ငါဒီအရက်ကြောင့်ငါသားလေးကိုငါသက်စားမိရတာဖြစ်တယ်ဆိုပြီးတော့အဲ့ဒီအချိန်ကစပြီးဒီရက်ကိုဖြတ်မယ်ဆိုပြီးတော့ဒီမင်းကြီးနဲ့ဖြတ်ခဲ့ဆိုလိုရင်းအတိတ်ပဲကတော့ဖြင့်အရင်မူးဤဆိုရင်ဒါသားပဲတမိပဲဒါဇနီးပဲဒါဘာပဲဆိုတာရောကွဲကွဲခြားခြားသိနိုင်သေးရလားဗျာမသိနိုင်တော့ဒါမှမဘုန်းကြီးသိတဲ့လူတော့တွေ့ဘူးလေဟောဒီရိတ်တာဒီရိတ်တာကိုဘုန်းကြီးရောက်စားဘုန်းကြီးစိတ်ထဲမှာထင်တာပေါ့လေအခုလိုပဲဒီစာရင်ကလိုပဲအရင်မူးပြီဆိုရင်မူးနေတဲ့ပုဂ္ဂိုလ်ဟာဘာမှမသိတော့ဘူးလို့ထင်တာဘုန်းကြီးကမူးနေတဲ့ပုဂ္ဂိုလ်ကဘာမှမသိတော့ဘူးလို့ထင်တယ်ဒီအကြောင်းကဘုန်းကြီးဒီရိစ္ဆာရောက်စားကပြောရရင်တော့ဒီကျောင်းဝင်းကြီးကမညီမညို့ပဲဒီကျောင်းမော်ကရေတွေလမ်းမော်ကရေတွေကကျောင်းထဲဝင်တယ်ကျောင်းထဲဝင်ပြီးတော့ဘယ်ဘက်ကိုဆင်းတယ်လဲဆိုတော့အခုယောဂီတို့အနောက်ဘက်ပေါ့ဒီဓမ္မယုံကြီးရဲ့အနောက်ဘက်ကိုဆင်းသွားတယ်ကြီးက အဲ့ဒီမှာဒီဓမ္မယုံကြည်ကြီးကိုဘုန်းကြီးကအလုံးမြေတွေညှိပြီးတော့မှဆောင်ရွက်ထားတာဖြစ်တယ်။အဲ့တော့ရက်ွက်ကအဲ့ဒီအနောက်ဘက်ကနေပြီးတော့ဘုန်းကြီးကျောင်းဝင်းထဲမှာဝင်တယ်။ကျောင်းဝင်းကိုလမ်းပေါက်ထားတယ်။ရက်ွက်ကအဲ့ဒီအခုဆိုရင်ဓမ္မယုံခါလေလောက်ကနေဖြတ်ပြီးတော့ရက်ွက်ကသွားတဲ့လမ်းလုထားတယ်။ဟိုပေါက်ကဖွင့်ထွက်တယ်။နေရောညရောတကားပေါက်ပြေးလို့မရအောင်ဖွင့်ထားတာ။အဲ့ဒါရက်ွက်သူရက်ွက်သားတွေသွားကြလာကြဒီလိုပဲ။အဲ့တော့အကုံလုံးကနေပြီးတော့ဒီဘက်ကရေတွေကအမြင့်ကနေဟိုအနှိမ့်ပဲရက်ွက်ဘက်ကိုဆင်းတာကို6တဲ့အဲ့ဒီဘက်မှာဆို6ကြီးဖြစ်နေတာပဲသူတို့တက်တဲ့လမ်းကမနေနေတောင်မှမနေကင်တက်ရဘေးကတခါလဲလျံရည်တွေသူတို့တိုင်လေးတွေဆိုက်ပြီးလျံရည်တွေလုပ်ပြီးကင်တက်တယ်သူတို့တက်တယ်ဆင်းတဲ့ခါမှာလဲအဲ့လိုပဲမလွဲဘူးဘိုးကလဲဒီထဲမှာဆိုတော့မီးလည်းမရှိဘူးမီးမရှိတော့ဘုန်းကြီးကဒီထဲကအဲ့ဒီအနောက်ဘက်ကအိမ်ပေါ့ဟောဒီအောက်ချန်ကြီးတွေကအိမ်အခုလည်းပဲအိမ်လေးတွေရှိသေးတယ်အဲ့ဒီနန်းကအိမ်ပေါ့အဲ့ဒီမှာအမှုသမားရှိတယ်အမြဲတမ်းလို့ပဲဒီပုဂ္ဂိုလ်ကလည်းအမြဲတမ်းမူးနေတဲ့ပုဂ္ဂိုလ်ပဲ။အခါလေးညာဆိုရင် तू ကတောက်ပြီးပြန်လာပြီအပြင်ကနေပြန်လာတကြီးတရိုင်နဲ့ဟိုးကျောင်းထဲကနေဝင်လာအပေါက်ကနေဝင်လာတကြီးတရိုင်နဲ့တခါလဲဝင်လာတော့ဘုန်းကြီးကကျောင်းလေးကနေပြီးတော့ဘုန်းကြီးနေတဲ့ကျောင်းကနေလှန့်ကြည့်နေတယ်ဒီပုဂ္ဂိုလ်။ဟာဒီယမုသမားတော့ဟိုအဆင်းတော့လိင်တလင်းကောက်ွေကြမှာပဲ။ဒီလောက်ကြောက်ကြည့်တော့ဒီမုသမားဘယ်လိုများဆင်းမလဲဆိုဘုန်းကြီးနဲ့အသာလေးမိအောင်အကွယ်လေးကနေပြီးတော့အမုသမားကိုဘုန်းကြီးကစောင့်ကြည့်နေတယ်ဆင်းရမယ့်နေရာနဲ့ရောက်တော့အောင်မလေးတိတာဗျာပစိုးပြင်ွက်ပြီးခေါင်းကြီးကြိုက်တော့အမှုသမားသူ့ဟာသူကြတိလိုက်တာတခါလေအဲ့ဒီမှာခေါင်းကြိုက်ပြီးတော့ဗျာတရွတ်ဆင်းပြီးဖင်းတရွတ်တုံးပြီးဆင်းချသွားတယ်ဒါဘုန်းကြီးကသူထင်တာတော့အမှုသမားတွေဟာအကြောင်းဆုံးလာရင်လေသူတို့ဘာမှမသိဘူးလို့ထင်တာတကယ်တော့သူတို့အတွက်ကြတော့သူတို့သိသလားမသိဘူးလားသူတို့အတွက်ကြသိတယ်နော်သူများကြမှာသာသူမူးလို့ပါမူးလို့ပါလို့ပြောတာနော်အဲ့တော့တခြားပုဂ္ဂိုလ်ကိုယံလို့ပြီဆိုသူမူးနေလို့ပါတခြားပုဂ္ဂိုလ်သူဘာလုပ်တယ်ဆိုသူမူးနေလို့ပါနဲ့အကြောင်းပြတာတကယ်တမ်းသူ့အတွက်ကြတော့မူးနေပေမဲ့လို့လည်းပဲမသိပေဘူးလားကသိတယ်အဲ့ဒါဘုန်းကြီးသိအခုဒီမှာကြတော့လင်ပြစာထဲမှာသူဒီမှာသားရဲ့တမီးရဲ့လို့တောင်းမှမသိဘူးဆိုတာကတော့တော်တော်ကိုမူးနေလို့ဖြစ်မှာပါအလွန်အကျော်မူးနေတဲ့အတွက်ကြောင့်ဒါကြောင့်မို့အဲ့လိုအရက်သေးစာတောက်စားမိပြီဆိုရင်ဘုန်းကြီးတို့အခွင့်အရေးသိသလားမသိဘူးလားဗျာဒါသိင်ဤမသိင်ဤဒါလုတ်သိင်နဲ့ဒါမလုတ်သိင်ဘူးဒါပြောသိင်နဲ့ဒါမပြောသိင်ဘူးဒီအပြုအမူတွေပြုသိင်နဲ့မပြုသိင်ဘူးဆိုတာရောအတိသေးရလားဗျာမသိတော့မသိတဲ့အတွက်ကြောင့်မို့အမှန်တွေလုံးမိသလားအမှားတွေလုံးမိသလားအမှန်တွေပြောမိသလားအမှားတွေပြောမိသလားအမှားတွေကြီးတဲ့ပြောမိဟောအဲ့လိုအမှားပြုအမှားပြောအမှားကြံနေကြီးတဲ့ကြံမိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီဘဝမှလည်းချမ်းသာမလားဆင်းရဲမလားကဲမိမိပြုခဲ့တဲ့အဲ့ဒီမကောင်းမှုအကုသိုလ်တွေကဟောနောက်တမလွန်ဘဝကြတော့လည်းပဲအပယ်ဒုက္ခတွေအပယ်ဆင်းရဲတွေမခံစားရပြီဘူးလားဗျာဒါကြောင့်ဒီအရေးသေးစာတောက်စားခြင်းမှာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးအမြင်မပြန့်အနေအားဖြင့်ဘုန်းကြီးတို့ဆောင်ရမှလားရှောင်ရမှလားရှောင်ရမှဒါကြောင့်မို့ဒီဘုန်းကြီးတို့ယောဂီများ၅ပါးသီလဆိုတဲ့ဒီပစ္စတိကိုခါဝတ်ပဆိုးခဲ့သူဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပြည့်စုံရမလားမပြည့်စုံရဘူးလားအဲ့ဒီ၅ပါးသီလကျင့်ဝတ်တရားကိုဘုန်းကြီးတို့ပြည့်စုံပြီးတော့နေရမယ်ဒီဒါနံပါတ်1ပြည့်စုံရမယ်ကျင့်ဝတ်တရားအခြေခံကျင့်ဝတ်နောက်တစ်ခါဘုန်းကြီးတို့နံပါတ်3ပြည့်စုံရမှာကပါလေလေအသက်မွေးမှုစင်ကြယ်ရမယ်အသင်မွေးမှုစင်ကြယ်ရမယ်ဆိုတော့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာအသင်မွေးမှုစင်ကြယ်ရမယ်ဆိုရင်မိမိသင်ကြားထားတဲ့လက်မှုစက်မှုနှုတ်မှုပညာတွေမိမိတို့မှာလက်မှုပညာတွေသင်ထားရင်လက်မှုပညာနဲ့အသင်မွေးဝမ်းကြောင်းပြုရစက်မှုပညာတွေသင်ထားတယ်ဆိုရင်လည်းမိမိစက်မှုပညာတွေနဲ့အသင်မွေးဝမ်းကြောင်းပြုရနှုတ်မှုပညာတွေမိမိတို့သင်ကြားထားတယ်ဆိုရင်လည်းနှုတ်မှုပညာတွေနဲ့အသင်မွေးဝမ်းကြောင်းပြုရမယ်ကောင်းရောင်းကောင်းဝယ်ရောင်းဝယ်ဖောက်ကားပြီးတော့လည်းပဲအသက်မွေးဝမ်းကြောင်းမပြုတ်ရပေဘူးလားအဲ့ဒီလိုပြုတ်ရမှာဒီလိုမဟုတ်ဘဲနဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်မှဆိုပြီးတော့လူတွေသိစေနိုင်တဲ့လက်နဲ့တွေရောင်းဝယ်ဖောက်ကားမှုပြုတ်ရမလားမပြုတ်ရဘူးလားလက်နဲ့တွေရောင်းဝယ်ဖောက်ကားမှုပြုတ်ခြင်းမှရှောင်ကျင်ရမယ်တတ္တဝါတွေသိစေနိုင်တဲ့အစိတ်တွေရောင်းဝယ်ဖောက်ကားခြင်းမှဘာလို့ရမှာလဲရှောင်ကျင်ရမယ်အခုပြောတယ်မူးရင်မိလျော့စေတတ်တဲ့အရဲ့သေးစားဘိန်းကစောစသည်ဖြင့်ပေါ့အဲ့ဒီမူးရင်စေတတ်တဲ့ဇေဝါရီသေရည်သေရည်တွေရောင်းဝယ်ပေါက်ကားခြင်းမှမလုပ်ရမှာလေရှောင်ကျင်ရမယ်နောက်တကားနံပါတ်၄က ကျဲဝဲအမဲပဲစသည်ဖြင့်ပေါ့တတဝါရီရဲ့အသက်ကိုတတ်ဖြတ်ပြီးတော့ရောင်းချခြင်းမှရောင်းဝဲဖောက်ကားခြင်းမှမလုပ်ရမှလည်းရှောင်ကျင်ရမယ်ဗုဒ္ဓဘာသာတွေနောက်တကလူတွေကိုရောင်းဝဲဖောက်ကားခြင်းမှလည်းမလုပ်ရမှလည်းရှောင်ကျင်ရမယ်အခုခေတ်မှာလူကုန်ကူးမှုဆိုတာ၄လူကုန်ကူးတယ်ဆိုတာလူတွေကိုမလုပ်တာလေအယောင်းဝဲပြုတာလေအဲ့ဒါအယောင်းဝဲပြုတာဒါလူကုန်ကူးတာပဲရှိခိကဆိုရင်လူတွေကိုအခုလိုပဲကြုံဖြစ်နေအယောင်းဝယ်ပြူတာပဲအခုခေတ်မှာလည်းပဲဘုန်းကြီးတို့ယောဂီများတွေလေကိုယ်အိမ်လေးမှာခိုင်းစရာလူလေးတွေလိုတယ်ဆိုရင်ပွဲစားစီကိုမရှာရဘူးလားတယောက်လောက်ပူစားမှာပွဲစားလူတွေလာပြီးရောင်းရောင်းသွားတာကိုယ်အိမ်အဲ့ဒီမှာဒါလူအယောင်းဝယ်တွေပဲခေါ်တာပဲလူတွေကိုကြုံတဖွယ်နေရမှတ်တာကြမယွင်းနဲ့ရောင်းပေါက်ကဲမသွေကြပါနဲ့ဝေးကရှောင်ကွင်းနဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီ၅မျိုးကိုအယောင်းအဝဲပြုလုပ်ခြင်းမှမလုပ်ရမှာလေ။ဒါတွေသာရှောင်ကျင်ရမယ်လို့ပြောရင်လူတွေကဘာလုပ်စားတော့မှလဲလို့ပြောကြအောင်မယ်။အခုဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးအရေးဆိုင်ထောင်စားတာတွေမရှိဘူးလား။အခုဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးစားတော့ဆိုင်ထောင်ပြီဆိုတဲ့ကူကအရက်သေးစားမပါဘူးလား။ကဲစားတော့ဆိုင်အရက်မပါဘဲနဲ့ရောင်းတဲ့ဆိုင်ကအင်မတန်ရှားနေပြီ။အဲ့ဒီရောင်းဝယ်ဖောက်ကားနေတဲ့ပုဂ္ဂိုလ်ကြီးကိုယ်တိုင်ကဘာဘာသာဝင်နေလဲ။ကဲဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးကဗုဒ္ဓဘာသာဝင်စစ်စစ်လို့ပြောလို့မရအောင်ဖြစ်နေတယ်။အခြေခံကျင့်ဝတ်လေးတောင်မှမပြည့်စုံမှုဖြစ်နေတယ်။ဟုတ်တယ်မို့လား။အဲနောက်ကအရက်တွေလည်းရောင်းဝယ်ပေါက်ကားတယ်။အသားတွေလည်းကိုယ်တိုင်မတတ်တာလေးတမယ်ပဲ။ကိုယ်တိုင်တချို့ကကိုယ်တိုင်တတ်ပြီးရောင်းနေပြီ။တချို့ဆိုရင်ဈာန်တော့ဆိုင်နေမှာငါးတွေဆိုရင်ဟိုမှာကံလေးတွေနဲ့မွေးထားတယ်။အကောင်းအလောင်းတွေဆိုရင်ဒီတိုင်းအရှင်လိုက်မွေးထားတယ်။ကိုစားခြင်းနဲ့ဟာကိုလက်ညှိုးထုတ်ပြ။လက်ညှိုးထုတ်ပြပြီးတော့ဟောตัดပြီးတော့ချက်ကျွေးတယ်အဲ့လိုဆိုတော့ကိုယ်တိုင်ပဲตัดဖြတ်ပြီးတော့ရောင်းဝယ်ပေါက်ကားနေတာဖြစ်နေတယ်ဒါကြောင့်ဗုဒ္ဓဘာသာဝင်တယောက်မှအဲ့ဒီလိုတတ္တဝါတွေရဲ့အသက်ကိုตัดဖြတ်ပြီးရောင်းဝယ်ပေါက်ကားခြင်းမှလည်းမလုပ်ရမှာနဲ့ရှောင်ကျင်ရမယ်အဲ့ဒီဟာတွေမရှောင်ကျင်ရင်ကတော့တဏ္မာအာဇီဝလားမိစ္ဆာအာဇီဝလားဟေးအဲ့ဒါမိစ္ဆာအာဇီဝဒါကြောင့်ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များအဲ့ဒီရောင်းဝယ်မှု၅မျိုးကိုရှောင်ကျင်ရမယ်အယောင်းအဝဲမပြုတ်လို့ရဒီတော့အသက်မွေးမှုစင်ကျင်ရမယ်ဆိုတော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးဟာဘာတွေကိုရောင်းဝယ်ရမှာလဲဘာတွေကိုဖောက်ကားရမှာလဲဆိုတော့စိုးစိုးကပြောခဲ့တဲ့အတိုင်းပဲလေဘုန်းကြီးတို့ယောဂီများဟာလက်မှုပညာသင်ထားတဲ့ပုဂ္ဂိုလ်ဆိုရင်လက်မှုပညာနဲ့ရောင်းဝယ်ဖောက်ကားလုပ်ကိုင်းစားတော့စက်မှုပညာတွေသင်ကြားထားတဲ့ပုဂ္ဂိုလ်တွေဆိုရင်လည်းမိမိရဲ့သင်ကြားထားတဲ့စက်မှုပညာအတတ်ပညာနဲ့မိမိရောင်းဝယ်ပေါက်ကားလုပ်ကင်ပြီးတော့စားတော့ရင်ရောမိမိရဲ့တဝန်းတစ်ခါတော့ဖြင့်မစားတော့ပေဘူးလားစားတော့နေတာပဲလေတကယ်လို့နှုတ်မှုပညာသင်ကြားထားတဲ့ပုဂ္ဂိုလ်ဆိုရင်မိမိရဲ့နှုတ်မှုပညာနဲ့ပေါ့အဲ့ဒီနှုတ်မှုပညာနဲ့မိမိဟာရောင်းဝယ်ပေါက်ကားလုပ်ကင်ပြီးတော့စားတော့နောက်ပြီးတော့မိမိတို့အယောင်းအဝယ်ဆိုရင်လည်းပဲတဏ္မာအာဇီဝပေါ့မမကံကံအနေအားဖြင့်ရောင်းဝယ်ပေါက်ကနောက်ပြီးတော့မိမိရဲ့မိယိုးပလာအနေအားဖြင့်မိမိတို့ကအသက်မွေးဝမ်းကြောင်းကပါလေလင်ယာကိုင်းကျွန်းလုတ်ကန်စားတော့တဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲအဲ့ဒီလင်ယာကိုင်းကျွန်းနေစိုက်ပြိုးပြီးတော့လုတ်ကန်ရောင်းဝယ်ပေါက်ကပြီးတော့စားရင်လည်းပဲအသက်မွေးမှုမစင်ကြဲပြီဘူးလားဗျာဟင်အသက်မွေးမှုစင်ကြဲတယ်အခုမိမိတို့ကအတတ်ပညာတွေသင်ကြားထားတယ်အခုခေတ်မှာဆိုရင်ပညာတွေမျိုးစုံပဲအတန်းပညာတွေနောက်ပြီးတော့ကွန်ပျူတာပညာတွေelectronic ပညာတွေစက်မှုပညာတွေအများကြီးပဲအဲ့ဒီသင်ကြားတဲ့အတတ်ပညာတွေနဲ့လည်းပဲမိမိတို့အစိုးရမင်းမူတန်းအလုပ်တွေဝင်ရောက်လုပ်ကင်ပြီးတော့လည်းပဲအတမွေးဝမ်းကြောင်းအမှုပြုလို့လည်းပဲမရနိုင်ပြီဘူးလားဗျာဒီအဲ့ဒီလိုဆောင်ရွက်ရမှာပဲလေအဲ့လိုလုပ်ကင်စားတော့မှာဒါကြောင့်အတမွေးမှုဆိုတာကတဏ္မာအာဇီဝမိစ္ဆာအာဇီဝလို့ဘယ်နှမျိုးရှိတယ်နှမျိုးရှိတယ်တဏ္မာအာဇီဝဆိုတာကစောစောကပြောတဲ့အတိုင်းလေယာကင်းကျွန်းနေလုတ်ကင်ပြီးတော့စိုက်ပြုတ်လုတ်ကင်ပြီးတော့စားတော့တာတဏ္မာအာဇီဝမိမိတတ်တာရင်အတတ်ပညာနဲ့လုတ်ကင်စားတော့တာလက်မှုပညာသင်ထားတဲ့ပုဂ္ဂိုလ်ကလက်မှုပညာနဲ့လုတ်ကင်စားတော့တာတဏ္မာအာဇီဝစက်မှုပညာသင်ကြားထားတဲ့ပုဂ္ဂိုလ်ကစက်မှုပညာနဲ့လုတ်ကင်စားတော့တာတဏ္မာအာဇီဝနှုတ်မှုပညာတွေသင်ကြားထားတဲ့ပုဂ္ဂိုလ်ကနှုတ်မှုပညာနဲ့လုတ်ကင်စားတော့တာအခုမိမိတို့အတန်းပညာတွေမသင်ကြားဘူးလားကဲမိမိတတ်တာတဲ့အတန်းပညာနဲ့မိမိရရှိထားတဲ့ဘွဲ့နဲ့ဒီဂရီနဲ့မိမိတို့နိုင်ငံတော်အစိုးရကြီးမှာပဲဖြစ်စေကုမ္ပဏီမှာပဲဖြစ်စေမိမိတတ်ထားတဲ့ပညာလေးနဲ့မိမိလုံးကန်စားတော့နေတာဟာတဏ္ဍာအာဇီဝပဲ။ဘာအာဇီဝလဲ။တဏ္ဍာအာဇီဝပဲ။အခုခေတ်မှာဆိုရင်ဟောကွန်ပျူတာတွေ
ီနေထောင်းနဲ့ပညာတွေအများကြီးပဲဒါတွေသင်ကြားကြလို့ဒီပညာတွေနဲ့တက်မြောက်ပြီးတော့ဟောဒီကုမ္ပဏီတွေမှာဒီအစိုးရဌာနတွေမှာမိမိတက်ထားတဲ့ပညာလေးနဲ့မိမိကောင်းကောင်းမွန်မွန်လုပ်ကိုင်စားတော့နေတာဟာဒါတမ္မာအစီဝါအသက်မွေးမှုစင်ကြယ်တာလားမစင်ကြယ်တာလားညီအဲ့ဒါအသက်မွေးမှုစင်ကြယ်တာလေဒါတော့မိစ္ဆာအစီဝါဆိုတာကတော့အသက်မွေးမှုမစင်ကြယ်တာမိစ္ဆာအစီဝါဆိုတာဘာမစင်ကြယ်တာလဲအသက်မွေးမှုမစင်ကြယ်တာဘယ်လိုမစင်ကြယ်တာလဲဆိုတော့ကိုယ့်ရဲ့တဝန်းလေးစားဖို့ရာအတွက်သူတော်မအားတွင်မျက်ရည်ကြီးငယ်မျက်ရည်ပေါက်ကြီးငယ်ကြံ့တော့အောင်ပြုတ်လုပြီးမှစားရတဲ့ထမင်းလို့ဟာတမန်အာဇီဝါလားမိစ္ဆာအာဇီဝါလားမိစ္ဆာအာဇီဝါပဲသူတရားသူတော်ဘာပေါ်ကနေပြီးမတရားရအောင်ယူတာလေမတရားရအောင်ယူတာကိုတတ်ထားတဲ့ပညာလေးနဲ့တော့ကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်လုပ်ကြင်စားလို့ပေးထားတဲ့လမ်းစာရိပ်စာရိပ်ခါလေးနဲ့ပဲကိုဟာကိုရသမြလေးနဲ့ရောင်ရဲတင်းတိမ်ပြီးတော့သုံးဆောင်နေရင်တော့ဒါတမအာဇီဝပေါ့ဒီလိုမဟုတ်ဘဲနဲ့မိမိကအင်းကိုယ့်နေရာကိုရောက်လာတဲ့ပုဂ္ဂိုလ်တော့ဒီပုဂ္ဂိုလ်စီရတော့ငါဘလောက်ရမှာဘယ်လိုလုပ်ပြီးမင်းကိုကလက်မှတ်လေးတစ်ချက်ထိုးပေးရမယ်အဲ့ဒီမှာလေးကဘလောက်ရမှာဒီပုဂ္ဂိုလ်ပြစ်မှုလေးတစ်ခုကျူးလွန်ထားတယ်အမှားလေးတစ်ခုပြုတ်လုထားတယ်အဲ့ဒီအမှားလေးကလွတ်အောင်ဘလောက်ရမှာအဲ့ဒီလိုသူတော်ဘာတွေကိုမျက်ရည်ပေါက်ကြီးငယ်ကြအောင်မတရားရအောင်ယူပြီးတော့မှမိမိရဲ့ဓမင်းတလုံးစားစားရအောင်ဆောင်ရွက်နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကမိစ္ဆာအာဇီဝပဲ။ဘာအာဇီဝလဲဗျာ။ညီမိစ္ဆာအာဇီဝပဲ။အဲ့တော့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးဟာအဲ့ဒီမိစ္ဆာအာဇီဝဆိုတဲ့အသက်မွေးမှုကိုမလုပ်ရမှလည်းရှောင်ကျင်ရမှာ။အဲ့တော့ဘုရားတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးသတိထားကြဖို့စဉ်းစားကြဖို့အခြားဘာသာဝင်တွေကတော့ဖြင့်သူတို့ရဲ့အသက်ကိုတတ်တယ်ဆိုတာသူတို့မှအပြစ်မရှိဘူး။သူတို့ရဲ့ဘုရားသခင်ကနေဒီပြစ်တွေကိုခံယူလိုက်မယ်လို့သူတို့ယုံကြည်ကြတာမနေ့ကဆရာကြီးဥပမောင်ကဘာသာအယူဝါဒအမျိုးမျိုးကိုတစ်ခါလေမိမိတို့ရဲ့ကျမကျမ်းဂန်အမြင်တွေရောကိုယ်တိုင်လေ့လာထားသမျှရောသိပ္ပံအမြင်တွေရောအကုန်လုံးစုံနေအောင်ပြောပြသွားမှာပါပဲဟောပြောသွားမှာပါဆရာကြီးရဲ့ဘုဒ္ဓတာလေးနဲ့ပြည့်စုံဘုဒ္ဓတာလေးပြည့်စုံဘုဒ္ဓတာလေးကျွယ်ဝဆရာကြီးရေးထားတဲ့စာအုပ်ကြီးတွေဆရာကြီးရေးထားတဲ့စာအုပ်ထဲမှာဆိုရင်ဘုန်းကြီးတို့သာသနာနဲ့ဆက်ပြီးတော့ဗုဒ္ဓသာသနာတော်ကြီးအဲ့ဒီဗုဒ္ဓသာသနာတော်ကြီးဘေးချိန်ကဆက်ပြီးတော့ဖြစ်လာပြီးတော့ခါနဲ့အဲ့ဒီကနေပြီးတော့သာသနာတော်ကြီးဂိုင်းကွဲသွားလိုက်တာမဟာယာနဗုဒ္ဓဘာသာကဘယ်ချိန်မှဆက်ပြီးပေါ်ပေါက်လာလဲအဲ့ဒီမဟာယာနဗုဒ္ဓဘာသာကဘယ်ချိန်ဘယ်ချိန်မှတခါနဲ့ဂိုင်းတွေဘယ်နှမျိုးကွဲသွားတယ်ဆိုတာတွေကိုအများကြီးလေ့လာထားပြီးတော့ဆရာကြီးရေးထားတဲ့သာသနာ2500ခရီးဆိုတဲ့စာအုပ်ကြီးရှိတယ်အဲ့ဒီစာအုပ်ကြီးဟာလက်သုံးလုံးတော့ထူရဲစာကြီးကျမ်းဂန်ကြီးကျမ်းကြီးတစ်ဆောင်တစ်ဖွဲ့ပဲအကြီးကြီးပဲအဲဒီမှာဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့နားလဲခြင်းရင်အဲဒီကျမ်းကြီးကိုမကြည့်ဘဲနဲ့ဘလို့မှနားမလဲနိုင်ဘူးဘုန်းကြီးထိုင်ဝမ်မှာရောက်နေတဲ့ဘုန်းကြီးရဲ့တပည့်ကလေးလေးတယောက်ရှိပါတယ်ထိုင်ဝမ်ရောက်နေပါမနစ်ကဆိုရင်ဒီမှာလာပြီးတော့ကလေးကဘုန်းကြီးကိုကျေးဇူးဆက်မယ်ဆိုပြီးတော့သူဆယ်ရက်တိုင်တိုင်သူရသူလောက်ကန်လို့ရှာပွေလိုက်ကြောင်းလဲတက်ရင်အလုပ်လဲလုပ်ရင်လုပ်တဲ့ရတဲ့အလုပ်တွေကပူရှံတာလေးကိုစုထားပြီးတော့ဒီမှာရိတ်တာမှာတခါတည်းတရားအထုတ်တဲ့ပုဂ္ဂိုလ်တွေကိုဆယ်ရက်တိုင်တိုင်သူအာယုံစွာနေစွာနေကြွေးမယ်ဆိုပြီးတော့ဆယ်ရက်တိုင်တိုင်လာပြီးတော့လှူသွားပါတယ်အဲ့ဒီကလေးလေးဟာဘာသာရေးကိုတင်းလိုက်စားတဲ့ကလေးဖြစ်ပါတယ်ဘုန်းကြီးစီမှာဆိုရင်သူ၈နှစ်သား၉နှစ်သားအရွယ်လောက်ကဘုန်းကြီးဒီရိတ်တာကိုရောက်နေတာပါသူ့အတော်တယောက်နဲ့ပါလာပြီးရောက်လာတဲ့ကလေးလေးပါအဲ့ဒီမှာသင်္ကန်းဝတ်ချင်နေဆိုတော့လေဘုန်းကြီးစီမှာဝတ်ဘုန်းကြီးနဲ့ဝတ်ပေးထားပါတယ်အဲ့ဒီဘာပဲဖြစ်ဖြစ်ဘာသာရေးနဲ့စရင်ဘုန်းကြီးစီကိုပဲလှမ်းလှမ်းပြီးတော့မေးတယ်ဘာသာရေးစာအုပ်တွေကြည့်ခြင်းနဲ့ဆိုရင်သူအကုန်လုံးမေးဘာသာရေးကိုသိလိုက်စာအဲ့ဒီရောက်တဲ့အခါကျတော့ तू ဟာမဟာယာနဘုန်းကြီးလို့ဖို့သူကြီးပဲလေ तू လူဘဝမှာ तू မပြောဘူးဘုန်းကြီးပဲလုပ်မယ်သာသနာမှာဝင်မယ်မဟာယာနဘုန်းကြီးလုပ်မယ်ဆိုပြီးတော့ကြောင်းအားတဲ့ရက်တိုင်းရက်တိုင်းမဟာယာနဘုန်းကြီးကျောင်းရောက်လာအဲ့ဒီမဟာယာနဘုန်းကြီးကျောင်းမှာပဲအိတ်တယ်ကြောင်းအားတဲ့ရက်ဆိုရင်အဲ့ဒီမှာမဟာယာနမေတ္တိလာရှင်ကျောင်းမှာပဲနေတယ်အဲ့ဒီကဇာတွေကိုလစ်လာတယ်လိုက်စားတယ်ဖတ်တယ်သူမရှင်းလဲနာတွေကိုဘုန်းကြီးစီလှမ်းလှမ်းပြီးတော့မေးတယ်ကြာတော့လည်းပဲမေးပါများဘုန်းကြီးလည်းပဲမတတ်နိုင်တော့ဒီကွာမင်းကမေးတာတွေမင်းသိကျင်တာတွေကလည်းများလိုက်တာဘုန်းကြီးကလည်းပဲမင်းသိကျင်တာတွေအကုန်လုံးကိုကြည့်ပြီးတော့အဖြေမပေးနိုင်ဘူးမင်းကိုအဖြေပေးနိုင်တဲ့စာအုပ်တစ်ခုတော့ဆရာတော်စီမှာရှိတယ်မင်းသိကျင်တဲ့ဘာသာရေးမင်းသိကျင်တဲ့မဟာယာနဘယ်ချိန်ကစဖြစ်တာလဲဆိုတဲ့သိကျင်တာကိုငါဖြေပေးတာတဲ့မင်းကိုယ်တိုင်စာအုပ်နဲ့ကြည့်ပြီးတော့လေ့လာရင်ကိုကောင်းမယ်ဆိုပြီးတော့ဘုန်းကြီးက ဆရာကြီးဥမ္မောင်ရေးပေးတယ်အခုသာသနာ2500ခရီးဆိုတဲ့စာအုပ်ကြီးသူစီပို့ပေးလိုက်တယ်အဲဒီမှာသူစီပို့ပေးလိုက်တဲ့အခါကျတော့မှဒီကလေးဟာဒီသာသနာ2500ခရီးစာအုပ်ကြီးကိုအကုန်လုံးဖတ်ကြည့်ပြီးတဲ့အခါမဟာယာနဗုဒ္ဓဘာသာဩငါတို့ထေရဝါဒဗုဒ္ဓဘာသာကကွဲထွက်သွားတာပါလားသူသဘောပေါက်တယ်ကွဲထွက်သွားပြီးတဲ့အခါကျတော့အဲဒီမှာမဟာယာနဗုဒ္ဓဘာသာတွေဟာလည်းပဲတခါလေဂိုင်းတွေအတီးတီးကွဲထွက်သွားတဲ့အခါမှာဘယ်ဂိုင်းကဘယ်လိုဘယ်ဂိုင်းကဘယ်လိုဘယ်ဂိုင်းကဘယ်လိုဂိုင်းတီးတီးကွဲသွားပုံတွေကိုဒီဆရာကြီးကတော့အပြည့်စုံရေးထားတယ်။အဲဒီမှာသူ့ဟာနဲ့သူဘယ်ပုဂ္ဂိုလ်ကနေဥဆောင်ပြီးတော့ဘာဂိုင်းကိုတီထောင်သွားတယ်ဘယ်ပုဂ္ဂိုလ်ကဥဆောင်ပြီးတော့ဘာဂိုင်းကြီးကိုတီထောင်သွားတယ်။အဲဒါတွေကိုလေ့လာတဲ့အခါအော်ငါအခုလေ့လာပြီးတော့ငါလေ့လာစုံစမ်းနေတဲ့ဂိုင်းကဘာဂိုင်းလဲချက်ချင်းသိသွား။အဲဒီမှာဘာဂိုင်းလဲသူတို့ဘာတွေကိုချင့်ကြံနေဘာတွေကိုလုပ်တယ်ဆိုတာအကုန်လုံးသိပြီးတယ်။အကုန်လုံးလေ့လာပြီးတော့သူသိကျင်တာတွေပေါ့လေ။သူအပြင်သူမေးတယ်ဝိက္ကလဘောဓနာတိက္ခာပုဂ္ဂိုလ်ဘာလို့မရှောင်ကျင်တာလဲဆိုရင်ဟိုကအကုန်လုံးစိတ်တွေဆိုးတာပဲအဲဒီကုန်းကြီးတွေကဝိက္ကလဘောဓနာတိက္ခာပုဂ္ဂိုလ်ဆိုတာနေလွဲညစာစားတာအဲဒီမှာမဟာယာနဘုန်းကြီးတွေမှာညစာစားတယ်ညစာဆိုရင်ကြီးကြီးကျယ်ကျယ်ခန့်ခန့်နာနာစားတယ်အဲဒီမှာတိလရှင်တွေလည်းပဲညစာစားတယ်ဒီမှာဘုန်းကြီးတို့ရိပ်တော်ဌာနတစ်ခုမှာအဲဒီမဟာယာနတွေပေါ့လေလာပြီးတရားအထုတ်ကြတယ်ခုမြန်မာနိုင်ငံမှာလာအားထုတ်ကြတာမယနေ့ဗုဒ္ဓဘာသာတွေပဲလာတာများပါတယ်ဘုန်းကြီးတွေရောတိလရှင်တွေရောအခုဝဇ္ဇအင်းကြီးတွေနဲ့လေတချို့အပြာကြီးတွေတချို့ဝါကြီးတွေအမျိုးစုံပေါ့အဲဒီမှာဝက်ပြီးတော့လာတာဓမ္မယန္နာတွေဖြစ်ပါတယ်အဲဒီပုဂ္ဂိုလ်တွေလာသူတို့ကဒီမှာဘုန်းကြီးတို့ဒီမှာထေရဝါဒဗုဒ္ဓဘာသာကမြတ်စွာဘုရားဟောထားတဲ့စကားတော်တရားတော်တွေကိုတစ်လုံးတစ်ပါရမှပြုပြင်မှုမရှိဘူးမြတ်စွာဘုရားဟောသမျှကိုဘုန်းကြီးတို့အခုမြန်မာနိုင်ငံမှာရှိတဲ့ယဟန်တော်များကတလုံးတပါးရမှာပြုပြင်မှုမရှိဘဲနဲ့အားလုံးလိုက်နာပြီးတော့ကျင့်သုံးတာကိုထေရဝါဒဗုဒ္ဓဘာသာ။ဘာဗုဒ္ဓဘာသာလဲ။အေးဒါအခုဘုန်းကြီးတို့အခုကျင့်ကြံအားထုတ်နေကြတာအခုယဟန်တော်တွေအခုသိက္ခာရှင်တွေဒါထေရဝါဒဗုဒ္ဓဘာသာမြတ်စွာဘုရားဟောသမျှတရားကိုအပြင်အပြုပြင်မရှိဘူး။အားလုံးကိုလိုက်နာတယ်။ဟောမဟာယာနဗုဒ္ဓဘာသာကြတော့မလိုက်နာနိုင်တာတွေကိုပယ်လိုက်တယ်။သူတို့လိုက်နာနိုင်တာလေးကိုလည်းပဲလိုက်နာလို့ရအောင်ပြုပြင်ပြီးတော့မှလိုက်နာကျင့်သုံးတာကိုမဟာယာနဗုဒ္ဓဘာသာပြုပြင်ပြီးတော့မှလိုက်နာနိုင်တဲ့ကျင့်ဝတ်တရားလေးလောက်သာလိုက်နာပြီးတော့ကျင့်သုံးတဲ့ဗုဒ္ဓဘာသာကိုဗာဗုဒ္ဓဘာသာလဲဒီမဟာယာနဗုဒ္ဓဘာသာဘုရားရဲ့အဆုံးအမစကားတော်တရားတော်တွေအကုန်လိုက်နာတာလားတချို့တဝက်လိုက်နာတာလားအေးသူတို့ကတချို့တဝက်ပဲလိုက်နာတာသူတို့မဟာယာနဗုဒ္ဓဘာသာတွေထဲမှာအခုလိုညစာအားလုံးစားတယ်အားလုံးစားတယ်ညစာတွေမဟုတ်ဘူးတချို့ကအိမ်အောင်ရသားပါပြုတ်ပြီးတော့နေလို့ရတယ်တချို့ခိုင်းတွေကအိမ်အောင်တည်းဓာသမီတွေနဲ့အားလုံးဒီလိုပဲနေတယ်ဘာသာရေးပွဲလေးရှိမှအဲ့ဒီမှာသင်္ကန်းကိုဝတ်ယုံပြီးတော့မှဘာသာရေးပွဲကိုတက်တယ်ဒီလိုမဟုတ်ရင်လူတွေကဲ့သို့အတူတူနေတယ်အဲ့ဒါဓာသီသမီတွေနဲ့ဒီလိုနေတယ်ဘုရားဗုဒ္ဓဘာသာတွေမှာခိုင်းတွေအသီးသီးကွဲပြားတယ်အဲ့တော့မြန်မာနိုင်ငံမှာလာပြီးတော့တရားအားထုတ်တရားထုတ်တဲ့ကာလကြတော့ဒီဟာဝိက္ကလဘောဓနာတိက္ခာပုရှောင်းရတယ်သူတို့ကမရှောင်းနိုင်သို့တော့သူတို့ကအသားမစားဘူးဘုန်းကြီးတို့ဒီဟာထေရဝါဒကပါစားတယ်အသားကြီးစားကြတယ်အသားစားတော့သူတို့ကအသားစားတာကိုမကြိုက်ဘူးသူတို့ကအသားမစားဘူးပေါ့သူတို့ကတက်လို့စားတယ်ဖတ်ရှင်းတယ်အဲ့လိုပေါ့ဒါပေမဲ့ဒီကထေရဝါဒကညစာစားသလားမစားဘူးလားမစားဘူးသူတို့ကညစာစားတယ်အဲ့တော့ညစာစားတဲ့ပုဂ္ဂိုလ်ကညစာကြတော့မစားပဲမနေနိုင်။ဒီဟာထေရဝါဒကတော့အသာမစားပဲမနေနိုင်။တသက်လို့ဆိုရင်တည်ပြီးခရမမတွေ့ကျင်ကြတော့အဲ့လိုဖြစ်ပြန်။အဲ့ဒီမှာသူတို့မဟာယာနတိလရှင်နေလာပြီးတရားအားထုတ်ရင်ညစာကစားစီမကြဆိုတော့စားခြင်းစားခြင်းတော့မလုပ်လေ။ကျောင်းလေးတွေကသူတို့အတွက်တည်တံ့ကျောင်းလေးတွေဆောက်ထားတာဆိုတော့အဲ့ဒီမှာကျောင်းမှာအခုခေတ်ကလည်းပဲရင်နွေးလေးနဲ့ဗာနဲ့ဟိုခေါ်ဆွဲတွေကပြုတ်လို့ရတာဆိုတော့အဲ့ဒီမှာမေတ္တိလကရေချိုးရေမိုးချိုးပြီးတော့စားမယ်ပေါ့စားပြီးမှတရားဓမ္မယုံတက်မယ်ပေါ့အဲ့လိုလုပ်ပြီးတော့တခါလေခေါက်ဆွဲပြုတ်ထားတာရေမိုးချိုးချိုးပြီးတော့တခါလေအဝတ်စားပါလဲပြီးတော့တတိမေ့ပြီးတော့သွားတာတခါလေအဲ့ဒီခေါက်ဆွဲပြုတ်ထားတဲ့ပိုးကတခါလေမိတွေထလောင်ပြီးကြောင်းမိလောင်ကုန်တော့ညာဘုန်းကြီးတို့မြန်မာနိုင်ငံရိတ်တာတခုမှဖြစ်သွားတာဒါကြောင့်အဲ့ဒီမှာအဲ့ဒီရိတ်တာရဲ့ဥဆောင်တခါကြီးတွေကအရှင်ဘုရားတဲ့အဆောင်နေတဲ့မှာပလန်ပေါက်တွေထားမပေးပါနဲ့ပလန်ပေါက်တွေထားပေးရင်တဲ့အဲ့ဒီလိုပဲတဲ့ဒီမှာတိလရှင်တွေပါလေကသူတို့ကမစားပဲမနေနိုင်တော့ခေါက်ဆွဲတွေပြုတ်စားတပြည့်တို့အကြောင်းမှာဒီလိုမိလောင်မှုတွေဖြစ်တယ်ဗျာတဲ့ပလန်ပေါက်တွေမထားပါနဲ့တဲ့သူကတော့အဲ့လိုတိုက်တော့နေဒါပေမဲ့ခက်တာကအခုကပလန်ပေါက်နဲ့မထိုးတော့ပဲနဲ့ဒီတိုင်းဖြီးစားနေတာခက် ဘလားပေါင်းနေအခုဘလားပေါင်းနေရင်တွေးတောင်မလို့တော့ဘူးဒီတိုင်းစားလို့ရတယ်ဆိုတာဘုန်းကြီးကမနှစ်ကမှသိတာနော်အဲဘုန်းကြီးကဘာမှမသိဘူးအဲ့တော့ကလေးတွေကခောက်ဆွဲကိုဘုန်းကြီးတူလေးတယောက်ကပြောပြလို့ဒီလိုစားလို့ရတယ်တဲ့ဒီအထုပ်လေးကိုဒီလိုဖြီးတယ်ဖြီးပြီးတော့တဲ့ဟောဒီမှာဟောဒီပါလာတဲ့အမှုန်လေးတွေကိုတစ်ခါနဲ့ထည့်ပြီးချေးတယ်ချေးပြီးဒီလိုစားတော့ကောင်းတယ်ဒါနဲ့မှသူပြမှဘုန်းကြီးလည်းအော်အစိမ့်စားလို့ရသလားဆိုတော့မဟုတ်ဘူးလေတဲ့ဒါအကျက်တည်းကြီးတယ်ပဲတဲ့အကုန်လုံးဒီလိုစားလို့ရတယ်တဲ့အခုဆိုရင်တဲ့ဘယ်သူမှတိတ်ပြုတ်နေတာမဟုတ်တော့ဘူးတဲ့ဒီတိုင်းပဲစားလိုက်ကြတယ်တဲ့အဲ့တော့ပလတ်ပေါက်မထားလည်းမထူးပါဘူးဒီမှာလေဒီတိုင်းစားလို့ရအဲ့တော့ဘုန်းကြီးတို့ဒီမှာဝိက္ကလဘောဓနာသိက္ခာပုဂ္ဂိုလ်ဘုန်းကြီးတို့မြန်မာနိုင်ငံကထေရဝါဒဗုဒ္ဓဘာသာဝင်အားလုံးဟာပြောရရင်တော့ကြီးရှစ်ပါးသီလလေးလောက်စောက်တည်စောင့်ထိန်းတဲ့တည်င်းသည့်ဥပုပ်တီတောင်မှဝိက္ကလဘောဓနာသိက္ခာပုဂ္ဂိုလ်မထင်ရပေဘူးလားညာထင်ရတယ်အဲသူတို့စီမံကတော့ဘုန်းတော်ကြီးတွေရောသိက္ခာရှင်ဖြစ်တဲ့သီလရှင်တွေရောအားလုံးဟာဒီဝိက္ကလဘောဓနာသိက္ခာပုဂ္ဂိုလ်လုံးဝသူတို့ကတော့မထင်သိရဘူးအားလုံးစားလို့ရတယ်တက်လို့စားတာဖြစ်တဲ့အတွက်တို့ကညလည်းစားလို့ရတယ်နေ့လည်းစားလို့ရတယ်ဒါပေမဲ့တို့ကတပြင်အသားသာမစားတာကျဲဥဘဲဥကြတော့လည်းစားကြပြန်တယ်အဲဒီမှာကျဲဥဘဲဥလည်းစားကြပြန်တယ်အဲဒီဟာတွေကြတော့တို့ကစားတယ်အဲဒါကိုတော့ပြင်ဒါဟိုပါခေါ်လဲဓာတ်နဲ့ဖောက်ထားတာတဲ့အကောင်မဖြစ်တော့ဘူးအဲဒါစားလို့ရပါတယ်ဆိုပြီးတို့ကအဲဒါကိုစားကြတာပဲဒါကြောင့်ဒီမှာတော့ပြင်အခုကဘုန်းကြီးတို့ကထေရဝါဒဗုဒ္ဓဘာသာရေးဖြစ်တယ်ဗုဒ္ဓဘာသာရေးဖြစ်တဲ့အတွက်ကြောင့်မို့မိစ္ဆာအာဇီဝဖြစ်တဲ့အသက်မွေးဝမ်းကြောင်းမှုတွေနဲ့ပဲမလုပ်ရမှာလေဗျာရှောင်ကျင်ရမယ်မဟာယာနထေရဝါဒနဲ့တော့မတူဘူးဘုန်းကြီးတို့မဟာယာနဗုဒ္ဓဘာသာနဲ့တော့မတူဘူးဘုန်းကြီးတို့ထေရဝါဒဗုဒ္ဓဘာသာကဘုရားရှင်ရဲ့အစိုးမတွေအားလုံးတစ်လုံးမကြံမလုပ်ကြရဲလိုက်နာရတယ်အဲလိုတစ်လုံးမကြံလိုက်နာပြီးတော့ကျင့်ကြံအားထုတ်ကြတာဖြစ်တဲ့အတွက်အဲတော့ဗုဒ္ဓဘာသာဝင်လို့အမိခံပြီးဆိုရင်မိမိတို့အခုအသက်မွေးဝမ်းကြောင်းမှုစင်ကြယ်ဖို့တော့လိုသလားမလိုဘူးလားရေအဲ့ဒါလေးတွေသိပြီးတော့မိမိတို့ကိုယ့်ရဲ့ဘဝလေးပြန်ဆန်းစစ်ကြဖို့လိုအပ်တယ်ကိုယ့်ဟာကိုယ်ငါဗုဒ္ဓဘာသာတကယ်ပဲစစ်စစ်ဖြစ်နေပြီလားငါဗုဒ္ဓဘာသာမစစ်ဘဲနဲ့ဗုဒ္ဓဘာသာရဲ့ကျင့်ဝတ်တရားတွေငါမှမပြည့်စုံပဲဖြစ်နေပြီလားကိုယ့်ဟာကိုယ်ပြန်ပြီးတော့စင်ကြယ်မှုသုံးသပ်ဖို့လိုတယ်တကယ်ဗုဒ္ဓဘာသာစစ်စစ်ဖြစ်မယ်ဆိုရင်ကိုယ့်ဟာအခြေခံကျင့်ဝတ်ဖြစ်တဲ့နံပါတ်၁တရဏဂုံဘာလို့ရမလဲတရားမယ်တရဏဂုံတရားမယ်ဆိုတာကဘုရားရှင်ကကိုယ်ဝယ်စည်းကမ်းရမယ်တရားတော်ရဲ့ကိုယ်ဝယ်စည်းကမ်းရမယ်တန်ဃာတော်ကိုလည်းပဲကိုယ်ဝယ်စည်းကမ်းရမမေ့ရအောင်ဘုရားတရားတန်ဃာယရဏ၃ပါးရဲ့ကိုယ်ကိုအမြဲတမ်းစည်းကမ်းနေရနောက်ပြီးတော့၅ပါးသီလမြဲရမယ်နံပါတ်၂ကဘာမြဲရမလဲတရားဒီလိုဆိုရင်ဗုဒ္ဓဘာသာဝင်တွေကိုကိုယ်ပြန်ပြီးဆန်းစစ်ကြည့်ပါလားမိမိကိုယ်ကိုပြန်ပြီးဆန်းစစ်ကြည့်ပါလားနေတိုင်းမှုသားတွေပြောပြောနေခဲ့ဦးမယ်လေနေတိုင်းနေတိုင်းမှုသားတွေပြောပြောနေဦးမယ်တခြားအရေးသာထားလိုက်ဦးမှုသားကိုတော့ရေလိုသုံးနေကြတာဖြစ်နေအဲ့တော့အဲ့ဒီဟာပါလေမှုသားစကားကစပြီးတော့ရှောင်ကျင်ရမယ်မှုသားပြောဆိုခြင်းမှာမလုပ်ရမှာလေအားလုံးရှောင်ကျင်ရမယ်သူ့တက်တခြင်းမှာလည်းရှောင်ကျင်ရမယ်သူ့ဥစ္စာကိုခြင်းမှာလည်းရှောင်ကျင်ရမယ်မပိုင်ဆိုင်တဲ့ကာမဂုဏ်ကိုပြစ်မှားခြင်းမှာလည်းမလုပ်ရမယ်ရှောင်ကျင်ရမယ်မဟုတ်မှန်တဲ့စကားပြောဆိုခြင်းမှာလည်းမွေးရင်မင်းလျော့စေတတ်တဲ့ရည်တည်တဲ့တောက်စားခြင်းမှာကဲအဲ့ဒီ၅မျိုးစင်ကြယ်နေရမယ်ဟုတ်တယ်မဟုတ်လားအဲ့တော့ဒီ၅ပါးသီလမြဲရမယ်နံပါတ်1ဒါဆိုရင်ဗုဒ္ဓဘာသာနောက်နံပါတ်3ကဘာလဲလဲအသက်မွေးမှုစင်ကြယ်ရမယ်အဲ့လိုအသက်မွေးမှုစင်ကြယ်ရမယ်ဆိုတာစောစောကပြောခဲ့တဲ့အတိုင်းမိမိသင်ကြားထားတဲ့အတတ်ပညာလေးနဲ့ကောင်းရောင်းကောင်းဝယ်လုပ်ကင်ပြီးတော့စားတောက်မယ်ဆိုရင်အသက်မွေးမှုဘာဖြစ်မလဲစင်ကြယ်မယ်အဲ့လို3ချက်အခြေခံဖြစ်တဲ့ဒီကျင့်ဝတ်တရားလေး၃ချက်နဲ့တော့ဖြင့်ဗုဒ္ဓဘာသာတရားပြည့်စုံသင့်သလားမပြည့်စုံသင့်ဘူးလားကြည့်ဒီလိုဆိုရင်တခြားဘာသာဝင်တွေကဒီပါအောင်ကွာမင်းတို့ဗုဒ္ဓဘာသာတွေကဘာတွေပြည့်စုံရတာလဲမင်းတို့ကျင့်ဝတ်တရားတွေမိမိတို့ကစောင့်ထင်းရတာလဲလို့မေးရင်အခုခြေတတ်ပြီလားမခြေတတ်သေးဘူးလားဒါလေးသိဖို့လိုတယ်နော်တွန်းနေကြကြတော့တခြားပုဂ္ဂိုလ်တွေနဲ့မေးလိုက်ပြီဆိုရင်ဟိုဟာလို့လို့ဒီဟာလို့လို့အင်းအဲအာငါတော့မသိဘူးကွာအလူကြီးတွေများသိကလားမသိဘူးဆိုပြီးတော့ရှောင်းနဲ့ထွက်သွားမလဲနဲ့မင်းရင်ဘုရားဘာသာဆိုတာဒီကျင့်ဝတ်တရားတွေရှိတယ်ကြီးထောက်လိုက်မလဲဟာမင်းတို့ဒီလိုဆိုရင်ကွာဘယ်သူကဘုရားဘာသာပဲဟိုမှာစားတော့ဆိုင်အဲ့ဒီစားတော့ဆိုင်ပိုင်ချင်ကြီးကဘုရားဘာသာပဲဒီမှာအသားတွေရောင်းနေတယ်အရက်တွေရောင်းနေတယ်ဘယ်လိုလဲဒီဘုရားဘာသာတယောက်တော့ဘုရားဘာသာတယောက်သူဒါလေးကိုမလိုက်နာနိုင်လို့သူ့ရဲ့စီးပွားရေးရာသူလုပ်တာဖြစ်မှာပေါ့တကယ်ဘုရားဘာသာစစ်စစ်ကတော့ဒါမျိုးမလုပ်ဘူးလေဟုတ်တယ်မလား တကယ်မလုပ်တဲ့ပုဂ္ဂိုလ်ကိုလည်းလက်ညှိုးထိုးပြန်နိုင်ရမယ်ဘယ်ပုဂ္ဂိုလ်ကြီးကြည့်သူတို့မှဒီလုပ်ကိုမလုပ်ဘူးအယက်သေးစားရောင်းချခြင်းမရှိဘူးအတန်းကရောင်းချခြင်းမရှိဘူးငွေမီလီယံစီတဲ့ကိုယ်တိုင်နဲ့မတော့စားဘူးမဟုတ်မမှန်တဲ့စကားလည်းမပြောဘူးအဲ့ဟာငါတို့ဗုဒ္ဓဘာသာဆိုတာဒီလိုဗုဒ္ဓဘာသာဒီအတိုင်းစောင့်ထင်းရတာဒီကျင့်ဝတ်တရားတွေအ ਨੇ စုံငါတို့မှစောင့်ထင်းရတယ်ပြည့်စုံရတယ်ဆိုတာလေးကိုကိုယ်တိုင်လည်းကျင့်ပြီးတော့သိကျင်တဲ့ပုဂ္ဂိုလ်တွေကိုလည်းပဲဖြည့်ချပေးတတ်ဖို့ရမလိုပေဘူးလားဗျာဒါအခြေခံအဆင့်ပါဆင်းလေဟေးမနေ့ဗန်ကြရင်မူလာတန်ဗုဒ္ဓဘာသာအခြေခံကနေပြီးတော့ပါဆင်းတက်မလဲဟေးမူလာတန်ဗုဒ္ဓဘာသာအလယ်တန်ဗုဒ္ဓဘာသာအထက်တန်ဗုဒ္ဓဘာသာဒီ၃မျိုးခွဲသွားမယ်အဲ့ဒီ၃မျိုးကိုမနေ့ဗန်မှဆက်ပြီးတော့တစဉ်ဟောကြရအောင်ကဲဒီဆောင်ပုလေးဆိုပြီးတော့တရားသိညာဆိုနော်တရဏဂုံတိပြင်စတိအာဇီတန်ရှင်ပါအာ
ဇီတန်ရှင်ပါ
သုကဲဒီတော့အခြေခံအဆင့်ဖြစ်တဲ့ဗုဒ္ဓဘာသာတရားမှဘာ၄ပြည့်စုံရမလဲရှိကယဟန်တော်ကြီးတွေနောက်ကြမနေနဲ့နှေးမနေနဲ့ကိုကအရှိဆုံးကပြောရမယ်ကို့အိမ်ရောက်လာရင်ကို့မိသားစုကိုကိုကဓာရီကိုအဆုံးမပေးရမယ်ငါတို့ဟာဗုဒ္ဓဘာသာငါတို့ဓာရီရှောင်ကျင်သင့်တယ်ငါတို့ဒီလိုနေသင့်တယ်တခြားဘာသာဝင်တွေအထင်သေးအောင်ငါတို့ဒီလိုမနေသင့်ဘူးဒီလိုမပြုတ်မှုသင့်ဘူးဒီလိုမလုပ်သင့်ဘူးငါတို့ဓာရီအခြေခံအဆင့်လောက်တော့ငါတို့ရအောင်ဗုဒ္ဓဘာသာတရားရဲ့ပြည့်စုံရမယ်အခြေခံအဆင့်လောက်တော့ငါတို့ကြိုးစားမယ်ဆိုပြီးတော့ကြိုးစားဖို့မသင့်မေဘူးလားဗျာဒါကြောင့်အခြေခံအဆင့်ဖြစ်တဲ့တရဏဂုံတိ၅ပါးသီလမြဲပြီးတော့တမန်အာဇီဝအသက်မွေးမှုစင်ကြယ်နိုင်တဲ့ဒီအခြေခံအဆင့်နေတိုင်းပြည့်စုံအောင်ကျင့်ကြံအားထုတ်စောင့်ထိန်နိုင်ကြပြီလျင်မဟာသတိပဋ္ဌာန်ဝိပဿနာတရားတွေကိုလည်းပဲဆက်လက်ပြီးတော့ကျင့်ကြံပွားများအားထုတ်ပြီးတော့မိမိတို့အလိုရှိအပ်သောစင်ရခတ်တိန်ငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ပူဉ္ဇဉ်ဖြင့်လျင်းမြန်စွာဆက်ရောက်၍မြဲမောက်ပြုနိုင်ကြပါစေကုန်တည်း